Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်စက်တင်ဘာလ25ရက်တနင်္လာနေ့ညပိုင်း 9:20 စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.25 MHz နဲ့လိုင်းလမီတာ190ရုကနေတက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းအစုလိုက်မြုပ်နှံခံထားရတဲ့တေဆုံးသူ18ဦးတို့ရဲ့ရိုးအလောင်းတွေကိုဒီကနေ့ထပ်ပြီးတော့တွေ့ထားပါတယ်။အမေရိကန်ပြည်ထောင်စုတွင်ဝင်ရောက်ခွင့်ကန့်သတ်နိုင်ငံတွေမှာနောက်ထပ်နိုင်ငံ3ခုကိုအမေရိကန်သမ္မတကထပ်ထိုးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါမယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်ခမောင်းဆင်းမြို့ရဲဘော်ကြားရပ်ကွက်အနီးမှာလူသေးအလောင်းနဲ့မြုပ်နှံထားတဲ့ကျင်းကြီးတွေကိုတူဖော်စစ်ဆေးရမှာဟင်ဒူလူမျိုးရိုးအလောင်းစုစုပေါင်း45လောင်းပြန်ဖော်တွေ့ရှိထားပြီဖြစ်ပါတယ်။
ကိုရှိရင်ဒီပေါ်တာပဲကိုရှိရင်တွေ့တယ်သက်ဆိုင်ရာကသက်ဆိုင်ရာပိုင်ရှင်တွေကလည်းငုံကြွေးကြတယ်လူလိမ်အောင်ဖြစ်နေကြတယ်အဲ့လိုမျိုးတွေပေါ့ဒါကိုယ်တိုင်ကြုံတွေ့ကြရစီနေငါးနိုင်မှတင်လောက်မှကျွန်တော်ပြန်လာဖြစ်တယ
်ပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးပြောသွားတာပါအပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်ရခိုင်ဒေသကိုလူသားချင်းစာနာမှုအကူအညီတွေပေးဖို့ဆိုပြီး ARS အစွန်ရောက်ဖွဲ့ကအပြည့်ရကံလန်းချက်ကိုမြန်မာအစိုးရကရောတိုင်းရင်သားလက်နက်ကိုင်ဖွဲ့တွေကပါလက်မခံတဲ့တင်ရခိုင်မှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခနောက်ပိုင်းတနင်္လာနေ့တိုင်းဒေသကြီးအတွင်းမှာတရားမွေလူမောင်းခိုးဝေရမှုမရှိသေးဘူးစောင့်ကြည့်နေကြတဲ့တင် UNSC ကောင်းဆောင်တွေပါဝင်တဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့နဲ့ TPN နဲ့အစိုးရငင်းကြရေးကော်မရှင်ကိုယ်စားလှယ်အဖွဲ့တို့ဒီကနေ့ချင်းမိုင်မှာတွေ့ဆုံတဲ့တင်တွေကိုကြားမှာပါဒုတိယပိုင်းနာရွက်မှာတော့အပတ်စဉ်ခန္ဓာတွေကိုတင်ဆက်သွားမယ်ခုတော့ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမှတ်သိရင်ထိုင်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်နိုင်ငံရှိခုတို့ကခီးသွွားတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်အပေါ်ကန့်သက်ချက်တွေပြဋ္ဌာန်းလိုက်တဲ့ခီးသွွားလာခွင့်တားမြစ်မှုပြင်ဆင်ချက်ကိုမနေ့တနင်္ဂနွေနေ့ကအမေရိကန်သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးထုတ်ပြန်ပါတယ်ဒီကန့်သက်ချက်တွေကအော်တိုဘလ18ရက်နေ့မှာစတင်တက်ရောက်မှာဖြစ်ပြီးချက်အီရန်လီဗျာမြောက်ကိုရီးယားဆီးရီးယားဗင်နီဇွဲလားနဲ့ရှမင်းနိုင်ငံတို့ကပြည်သူတွေအပေါ်တက်ရောက်မှုရှိမှာပါအကြမ်းဖက်ဝါဒဆိုင်ရာနဲ့တခြားကိစ္စရပ်တွေမှာအမေရိကန်နဲ့တရင်အချက်အလက်မျှဝေဖို့နိုင်ငံ၃နိုင်ငံတို့ကညှင်းဆန်တာလို့လဲအမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်မွတ်စလင်အများစုနေထိုင်ရာနိုင်ငံ6ခုကလူတွေကိုပြည်ဝင်ခွင့်ယာယီကန့်သတ်မိန့်ကရပ်ပေါင်း90ပြည်ပြည်တက်တန်းကုန်သွားပြီတဲ့နောက်မနေ့တနင်္ဂနွေနေ့နှောင်းပိုင်းမှာအခုကြေညာချက်သစ်ထွက်လာတာပါအမေရိကန်သမ္မတအနေနဲ့နိုင်ငံနဲ့ပြည်သူတွေရဲ့လုံခြုံရေးနဲ့အကျိုးစီးပွားကိုကာကွယ်ရမှာဖြစ်တဲ့အကြောင်းသမ္မတထရန့်ကကြေညာချက်သစ်မှာပြောဆိုပါတယ်အသေးအချာစီစဉ်ပြီးပြင်းထန်တဲ့ဒီတားမြစ်ချက်တွေဟာဆိုရင်လုံခြုံရေးတိုးမြင့်နိုင်ရေးအမေရိကန်နဲ့အတူလက်တွဲဆောင်ရွက်ကြဖို့နိုင်ငံခြားအစိုးရတွေကိုသတင်းစကားပေးလိုက်တာဖြစ်တယ်လို့သမ္မတထရန့်ကပြောထားပါတယ်။ခီးသွွားလာခွင့်တားမြစ်ချက်တစ်ထဲမှာဆူဒန်ကိုတားမြစ်နိုင်ငံစင်ကပိတ်ဖြတ်ပေးလိုက်ပြီးချက်၊ဗင်နီဇွဲလားနဲ့မြောက်ကိုရီးယားတို့ကိုထပ်ပေါင်းလိုက်တာဖြစ်ပါတယ်။အစိုးရညွှန်ကြားချက်မှာတော့အီရန်၊လီဗျာ၊ဆိုမာလီယာ၊ဆူဒန်၊ဆီးရီးယားနဲ့ရေမင်နိုင်ငံတို့ကလူတွေအနေနဲ့အမေရိကန်ပြည်ထောင်စုအတွင်းမှာနေထိုင်သူတွေနဲ့ဆွေမျိုးတော်ဆက်ကြောင်းခိုင်မာတဲ့အထောက်အထားရှိသူတွေကအပကျန်တဲ့လူတွေအလုံးကိုပြည်ဝင်ခွင့်တားမြစ်တာဖြစ်ပါတယ်ရှင်
။အမေရိကန်နိုင်ငံတော်သချင်းဆိုချိန်မှာမတ်တရက်အယူသေးပေးဖို့အမေရိကန်ဘောလုံးသမားတွေညှင်းဆန်တဲ့ကိစ္စကလူမျိုးရေးနဲ့ဘာမှမဆိုင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီနေ့ထုတ်ပြောလိုက်ပါတယ်။အားကစားသမားတွေကတော့အမေရိကန်ပြည်ထောင်စုအတွင်းကလူမျိုးရေးခွဲခြားမှုတွေလူနည်းစုတွေပေါ်ရဲတွေရဲ့လူမဆန်စွာပြစ်မှုမှုတွေကိုဆန့်ကျင်တဲ့အနေနဲ့လုပ်တာလို့ပြောထားပါတယ်။ထူးခြားတဲ့ကိစ္စနဲ့လူမျိုးရေးနဲ့ဘာမှမဆိုင်ဘူးလို့သမ္မတထရမ်က Twitter လူမျိုးရေးကွန်ရက်မှာရေးသားပြီးဒီကိစ္စကကျွန်တော်တို့နိုင်ငံရဲ့အလံတော်နဲ့အမျိုးသားသချင်းကိုလေးစားမှုနဲ့သက်ဆိုင်တဲ့ NFL အနေနဲ့ဒါကိုလေးစားရမယ်လို့သမ္မတကရေးသားထားတာပါ NFL လို့သူကခေါ်တဲ့အမျိုးသားဘောလုံးအားကစားအဖွဲ့ချုပ်ကရှားနဲ့ချီတဲ့ကစားသမားတွေနီးပြတွေနဲ့အသင်းပိုင်တွေကမနေ့တနင်္ဂနွေနေ့တုန်းကနိုင်ငံတော်သချင်းဆိုစင်မှာဒူးချောက်လက်မောင်းချင်းချိန်ပြီးသမ္မတထရမ်ကိုဆန့်ကျင်ခဲ့ကြတာပါအစင်လာရအမေရိကန်နိုင်ငံတော်တချင်းဆိုချိန်မှာအလန်တော်နဲ့နိုင်ငံတော်ကိုအလေးမြတ်ပြုတဲ့အနေနဲ့မတ်တရက်ပြီးနှလုံးသားပေါ်မှာလက်တင်ထားကြတာပါ။တောက်ချနေမှာတော့သမ္မတထရမ်ကလူလူဟောပြောပွဲတစ်ခုအတွင်းအခုလိုဆန္ဒပြသူတွေကိုဘောလုံးအဖွဲ့အသင်းချုပ်ကနေထုတ်ပြဖို့ပြောကြားခဲ့ပြီးသူပြောခဲ့တာကိုအာခံတဲ့အနေနဲ့အရင်အပတ်ထိအားကစားသမားအနေငယ်ပဲဒီထောက်ဆန္ဒပြရကနေအခုတော့ယာတွေနဲ့ချီဆန္ဒပြတဲ့အထိဖြစ်လာတာပါ။ NFL ဘောလုံးအဖွဲ့ချုပ်ကသမ္မတထရမ်အနေနဲ့အခုလိုပြောခဲ့တာကသွေးကွဲစေတဲ့စကားမျိုးဖြစ်တယ်။ဒီဒုထောက်ဆန္ဒပြမှုဆက်လုလာသူအများစုဟာလူမဲအားကစားသမားတွေဖြစ်ပြီးသမ္မတအနေနဲ့သူတို့ရဲ့ယုံကြည်ချက်ပေါ်လေးစားမှုပြဖို့တက်ကွက်ခဲ့တယ်လို့ဝေဖန်ခဲ့ပါတယ်ခင်ဗျ။
ဂျာမနီရဲ့ထွေထွေရွေးကောက်ပွဲမှာတော့လက်ရှိဝင်ကြီးချုပ်အင်္ဂလာမာကဲဟာ၄ချိန်မြောက်တက်တန်အတွက်ထပ်ပြီးတော့အနိုင်ရပါတယ်။လွန်ခဲ့တဲ့၃လမှာမဲဆွယ်စည်းရုံးပွဲတွေစကြေကဒီလိုရက်လက်ထွက်လာမယ်ဆိုတာကတော့ခမန်းထားခဲ့ကြပြီသားပါ။ဒါပေမဲ့လည်းဝင်ကြီးချုပ်မာကဲရဲ့အာနာယခရစ်စတီယန်ဒီမိုကရက်ပါတီကခမန်းခဲ့တာထက်မဲရည်အတွက်ရော့သွားပြီးလက်ရာဇဝင်ပါတီကတော့ခမန်းနာထက် Yewin may la yet don't set yaga no yashi get aba. That's how lay England market had duty a kaba sipping now by that done leading set that you got canyade. When Jito don't they got the wood about when Pilasi Maba. Anaya CDU net may pass yes you roga. May la yet don't set chow yaga no and it don't set go yaga no ja naya metal come and get araba. CDU party yard made it drag and near to be Germany and yet Yen Bobway, lay us on Lum Yata alternative for Germany to Korea, EFD party gar, come and at him, Mabu Yavare, German Piture Pison, Pioshin and Nangan Pi, Jupan get it, Winjito Magega, CDU Tanacho Mabioso like be, Dabime, EFD, a single jet the Dishilare, Suragule, the Mabu Pioso Vare. AFD go talk and get at it, mess and ash in the talk and move Pianyabo low sound to a man to lay when Jijo got Piosu like Parish.
Even at doing a done it, she got Lunesu in it. Lula is you didn't, you didn't, Lulu Sanaka and Wemartine, maybe get Javare. Even at Ira in Asian Angandu now, American Angandu Pacati, Kalumusu Titama, a good Lula, Pavo, Kanga, Tari Jaga, Lula, you go to Amyasu talk and Jabo, Shinne, Lukama, Tachamuri, Top on Ivare. Even at Shimia by ma. တော့တကြီးကကိုပိုင်အုပ်ချုပ်ရေးရထားတဲ့ဒီကတ်ဒေတာရဲ့သမရမဆုတ်ပါဇန်နီကငါးသန်းရေးအတွက်ရှိတဲ့ဆန္ဒမဲပေးနိုင်သူတွေကိုငြိမ်းချမ်းစွာဆန္ဒမဲပေးကြဖို့တိုက်တွန်းထားပါတယ်ဒီကတ်ဒေတာမျိုးတော့အဘယ်မှာမနေ့တနင်္ဂနွေနေ့ကသတင်းစာရှင်းလင်းပွဲလုပ်ရမှာသမရပါဇန်နီကအရင်ခါသေးတဲ့အတွေ့အကြုံတွေကိုထပ်မံမခံစားရအောင်လွတ်လပ်ရေးယူမှာဖြစ်မယ်လို့သူတို့ဆုံးဖြတ်ထားတယ်အီရန ဒီရလမှာလွတ်လပ်ရေးယူဖို့ဘက်ကနိုင်ငံရင်တောင်ချက်ချင်းလွတ်လပ်ရေးကြညာဖို့အနေထားမရှိသေးပဲတည်တံ့ခွဲနေနိုင်ဖို့ညှိနှိုင်းဆွေးနွေးမှုတွေအတွက်ပထမအဆင့်ကိုစတင်ဖို့သာရှိပါသေးတယ်ကတ်ဒေတာသမရပါဇာနီကဒီလူလူဆန္ဒခံယူပွဲပြီးရင်ကတ်ဆိုရအနေနဲ့ဣရတ်အရာရှိတွေနဲ့နေဇာသမတ်ရေးတဘာဝအရင်းမြစ်ခွဲဖို့ရင်းနဲ့
လွတ်လပ်ရေးကြညာဖို့အချိန်စရာတစ်နှစ်နှစ်တန်တီးစရာတွေစတင်ဆွေးနွေးဖို့ရှိတယ်လို့ဆိုပါရခင်ဗျာ။ယူအေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ22
kHz 1.3 နဲ့စနေနေ့တနင်္ဂနွေနေ့တွေမှာအက်လက်မီတာ190kHz 15ခွန်ကားတို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင်။ဒီရွေးမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ အကျန်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်တော်မြို့နယ်ခမောင်းစိတ်ကျေးရွာအုပ်စုအတွင်းကအစုလိုက်မြို့နယ်ခံထားရသူအလောင်း19လောင်းဒီကနေ့ထပ်ပြီးတော့တွေ့ရပါတယ်။ဒါဟာဆိုရင်နှစ်ရက်တာအတွင်းအစုလိုက်မြို့နယ်ခံထားရတဲ့တေဆုံးသူစုစုပေါင်း50ဦးရဲ့ရုပ်အလောင်းတွေရှာဖွေတွေ့ရှိတာဖြစ်ပါတယ်။တေဆုံးသူတွေဟာဒေသတွင်းလူနည်းစုဟိန္ဒူဘာသာဝင်တွေဖြစ်တယ်လို့လဲအစိုးရကထုတ်ပြန် အောင်မြတ်မိုးက VOA ကိုအခုလိုပြောပါတယ
်35နှစ်ရှစ်လပိုင်းကသူတို့ဖြစ်တာပေါ့အဲ့တော့သူတို့အင်အား300လောက်ဝင်လာတယ်ကျွားတော့ဝင်တရားကျော်ဖမ်းသွားတယ်ပေါ့ဖမ်းသွားပြီးကျွားနဲ့ဂဲတောင်သွားဝေးတဲ့တောထဲမှာဒီဒေါ်လာတိုင်းသွားရင်းနဲ့အစပ်ခက်ပြီးမြှုပ်ခဲ့တော့ဗျာမြှုပ်လို့မနေ့ကတော့28လောင်းပေါ်လို့ရတယ်ဒီနေ့အလုံးအဲ၁၆လောင်းထားရတော့စီပေါင်းအလောင်း45လောင်းရတယ်ကြာယောက်ျားအလောင်းက25လောင်းမိန်းမလောင်းက20
ဒီကနေ့ထပ်တွေ့ရဆိုတာကဘယ်နေရာမှာထပ်တွေ့တာလဲခင်ဗျအ
ဲဒီတွေ့ပဲခင်ဗျအဲအဲခမောင်းစိတ်တွေ့ပါပဲသူတို့တွေ့တွေကတော့တွေ့ပါပဲသူတို့ဖြတ်ပြီးတော့မြှုပ်ထားတဲ့သဘောရှိတယ
်အခုတွေ့ရှိရတဲ့တည်ဆုံးသူတွေရဲ့ရောလောင်းတွေထဲမှာတော့အမျိုးသမီး20နဲ့အမျိုးသား25ဦးဖြစ်ပြီးအားလုံးတို့ကရဲဘော်ကြားရက်ကဖြစ်တယ်လို့ဒေသခံတွေကအတည်ပြုထားပါတယ် မွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မြောက်ပိုင်းဒေသတချို့မှာအကြမ်းဖက်တိုက်ခိုက်မှုတွေစတင်ခဲ့တဲ့ဩဂုတ်လ29ရက်နေ့ကစလို့ခမောင်းဆယ်အုပ်စုအတွင်းကနေပျောက်ဆုံးနေသူ60ကျော်ရှိခဲ့တာပါဒီထက်ကဟိန္ဒူဘာသာဝင်အမျိုးသမီး6ဦးကတော့ဘင်္ဂလားဒေ့ရှ်ဘက်မှာရောက်နေတယ်လို့လည်းအစိုးရထုတ်ပြန်ချက်တွေမှာဖော်ပြပါရတယ်အခုရှာဖွေတွေ့ရှိတဲ့တေဆုံးသူချုပ်အလောင်းတွေကတော့ဆေ
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
အဲ့ဒီနောက်မှာတော့တနတ်သမားဟာဖျားချောင်းတဲ့ကိုဝင်ပြီးတော့ဖျားချောင်းတက်ရောက်လာသူတွေကိုတရဇက်စတင်ပြစ်ခတ်ခဲ့ပါတယ်ဖျားချောင်းအဲ့ဂျူကတနတ်သမားကိုဝင်လုံးရမှာတနတ်တင်တဲ့ထုခံရပေမဲ့တနတ်သမားဟာသူဟာသူပဲပဲရင်ကိုမထင်မှတ်ပဲပြန်ပြစ်ခဲ့မိတယ်လို့မက်ထရိုနက်ရဲ့ဌာနပြောကွန်းရာဂျွန်အရန်ကဆိုပါတယ်တနတ်သမားဟာအသက် 25年前，亚特比杜杜列皮巴雷，杜哈，因为话，第一批阿乔马来要不就开不就撇掉了，一个标牌嘞，但是嘛，那他妈三三个，对他那西欧嘛，西古达姆贝格亚比，也是跟就看的嘛，就能查巴雷，卢杜古卢达姆呢，杜古，第二次说他妈撇掉了，也这个说巴雷，看。
ဖိလစ်ပိုင်နိုင်ငံတွင်ဆွေးချိုရဲ့မိတ်နွေနောက်ရတက်ဖွဲ့ရဲ့မှုရဲ့တိုက်ဖြတ်နှင်းနှင်းရေးတွေအတွင်းစေကြောသက်တွေတည်ဆုံမှုသတင်းတွေအပေါ်စိတ်ဆိုးဒေါသထွက်ကြတဲ့လူတို့ကသမရအပေါ်ဇက်တိုက်ဆိုသလိုဆန္ဒပြစန့်ကျင်နေကြပါတယ်။
မွေးရမောင်းခုံမှုကိုတိုက်ဖြတ်ချင်းမုန်းတဲ့နေရာမှာမူဝါဒပိုင်းဆိုင်ရာအလွန်အကျွံပြင်းထန်ထန်ကင်တွယ်ဆောင်ရွက်တဲ့ဆိုတဲ့ရှုမြင်ခြင်းနဲ့မြို့တော်မနီလာမှာပြီးခဲ့တဲ့ဂျာတာရီနေကတက္ကသိုလ်ကျောင်းသားတွေအတိုက်ခံပါတီဝင်တွေအပါအဝင်ထောင်နဲ့ချီတဲ့လူတွေဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံပါလီကျွန်းက
Mount Agung Mida ဟာအချိန်မရေထပေါက်နိုင်တာကြောင့်မိတော်တဝိုင်မှာနေတဲ့လူပေါင်း9000နီးပါးကိုဘေးလွတ်ရာရှေ့ပြောင်းပေးထားတယ်လို့ အင်ဒိုနီးရှားဘေးအန္တရာယ်ဆိုင်ရာတာဝန်ရှိသူတွေကဆိုလိုက်ပါတယ်။ပါလီကျွန်းမကမိတောင်နဲ့ဝေးရာဆုံးဖြတ်နေရာတွေမှာလူတွေရှေ့ပြောင်းခိုလုံနေကြတယ်လို့တချို့ဆိုရင်လည်းပါလီကျွန်းဤအခြားကျွန်းဖြစ်တဲ့လွန်ဘော့ကျွန်းဘက်အထိသွားခိုလုံနေကြတယ်လို့ဘေးအန္တရာယ်တသက်ရှော့ပေါ်ရေးအေဂျင်စီပြောကွင်းရသူကဒီနေ့ထုတ်ပြောလိုက်တာပါ။မိတောင်လူရှာမှုပြင်းရပမာဏအရှိန်တိုးမြင့်လာနေတာနဲ့မျှ ီအခုလိုထပ်ပြေးခွတ်လုံနေကြတာပါမိတော်ဘာကနေမြင်းကလေးလှုပ်ခတ်တန်တွေနဲ့မိခိုးငွေတွေထွက်နေတာကြောင့်ကဘာလက်ခီးတယ်တွေအနေနဲ့ဒေတာကန်တွေအနေနဲ့မိတော်ကနေ9မိုင်ခွဲပါပတ်လည်အထိခီးသွားစကန်ချတာတွေတောင်တက်တာလမ်းလျှောက်ထက်တာတွေရှောင်ရှားကြဖို့အာနာပိုင်တွေကသတိပေးထားပါတယ်ခင်ဗျာ
တနင်္လာနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမှတင်ပြထိုင်တဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်သက်တင်ဆက်သွားပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်ခမောင်းစိမ်မြို့ရဲဘော်ကြားရပ်ကွက်အနီးမှာလူသေးအလောင်းတွေမြုံနှံထားတဲ့ကျင်းကြီးတွေကို24စစ်ဆေးရမှာဟင်းတို့လူမျိုးရုပ်အလောင်းစုစုပေါင်း45လောင်းကိုပြန်ဖော်တွေ့ရှိထားပြီးဖြစ်ပါတယ်။ရခိုင်ဒေသမှာဩဂုတ်လ15ရက်နေ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်အကြမ်းဖက်သမားတွေရဲ့ဖမ်းဆီးခြင်းခံရတဲ့ဟင်းတို့လူမျိုး100နီးပါးပျောက်ဆုံးနေတာကြောင့်နောက်ထပ်အလောင်းတွေလည်းထပ်တွေ့မယ်လို့မျှော်လင့်ရပါတယ်။ရုပ်အလောင်းတွေဖော်တဲ့နေရာမှာကိုရန်ရောက်ရှိမျက်မြင်တွေ့ခဲ့တဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေကိုကုသညုံကဆက်သွယ်မေးမြန်းထားပါတယ်။
ကိုရှိရင်ဒူးဖို့တာပဲကိုရှိရင်တွေ့တယ်သက်ဆိုင်ရာကသက်ဆိုင်ရာပိုင်ရှင်တွေကလည်းငူကြွေးကြတယ်လူလိမ်အောင်ဖြစ်နေကြတယ်အဲ့လိုမျိုးတွေပေါ့ဒါကိုယ်တိုင်ကြုံတွေ့ကြရစီနေငါးနိုင်မှတင်းလောက်မှကျွန်တော်တို့ပြန်လာဖြစ်တယ်ဘာဖြစ်လဲဆိုတော့ကျွန်တော်ဒီဘက်ကိုရာဒီဥတုချင်းကြီးရဆိုတော့ကျွန်တော်လည်းပြန်ထွက်လာသူတို့ဆက်ကြည့်လို့မယ်ခင်ဗျာ
အဲ
ကျွန်တော်တို့တွားတဲ့အစီအစဉ်ကကျွန်တော်တို့ကတနာ ਈ မှတ်ခြင်းဆိုတော့တနာ ਈ 15လောက်မှဒီကထွက်သွားနိုင်တယ်ဆိုတော့ကျွန်တော်တို့နှစ်နာရီကျော်လောက်မှရောက်သွားပြီးတော့နှစ်နာရီနဲ့၄နာရီကြာမှကျွန်တော်တို့အဲ၄နာရီခွဲကြာမှကျွန်တော်အဲ့မှာရှိတယ်။ရ ဟိုတက်ဆိုင်ရများလည်းဆက်လက်ပြီးတော့နေရာတွေကိုသိရှာဖွေနေကြတာပေါ့နော်အခုတော့မနေ့ကတော့27ရက်ဒီနေ့28ရက်ဒီအနောက်နေအနောက်နေအကုန်လုံးကကျိုးတွေတုတ်ထားလာဒါမှမဟုတ်အထီးကျုံးဖြစ်တဲ့ပုံစံမျိုးလာဘယ်လိုလဲခင်ဗျာအာဒီအူဂျင်တူဂျင်ကိုလက်လက်ထဲမှာကျိုးတုတ်ထားရရှိတယ်တော့လည်းမျက်နှာကိုစီးတယ်လက်တွေကျိုးတုတ်ထားတယ်လက်တွေအကုန်လုံးပြည့်တဲ့နေရာအလောင်းလိုက်လက်မျိုးဖြစ်တာဒါဒ
ပြောကြနနာကိုဖန်းခေါ်သွားပြီးတော့တတ်တာလေဖန်းခေါ်သွားပြီးတော့တတ်တာအရင်လူတွေကလည်းအဲ့ဒီမှာတန်ရှင်ရောက်လာရတာကြောင့်ငူယူကြတယ်ဗောဒါကျမမေးဒါကျမသားဒါကျမရဲ့တမဲဒါတို့မှအမှတ်သားရဲ့ပုံရှိတယ်ဟိုလက်ကောက်လက်ကောက်လက်ကောက်ဝှထားတယ်တို့ဝှနေကြအမှတ်သားဗောဆွဲထားတဲ့ကျိုးဗောစသဖြင့်အကုန်လုံးသူ့အင်ကြီးသမိုင်းနေတဲ့ပါသေးတာဆိုတော့တလနေပါရှိရဆိုပေမဲ့တယောက်ချင်းကိုသူတို့ဖော เออจ้าเราดีอย่างมาทักทิ้งว่าก็เมื่อวันนี้ที่เด็กเด็กที่จุดตัวท่าเลยตัวพี่เราเลี้ยงเขาพัฒนาอากูก็อะไรดีตัดพี่มุกับปุ๊บเลี้ยงเชลูสิ่งอะไรอยู่สั่งลุยามเลยเออตัวเราดีจ้าว่าเบี้ยวอะไรไปดีไอ้ดีเป็นยังไงเนี่ยตัวเราขอบ่เนาะเป็นยังไงเนี่ยโอ้เรียนบ่โอ้ข้อสอบมาเลยแต่พันธุ์ที่ว่าเลยอะไรไปดี
แต่ชาติอีหลังเนี่ยภาษาเราก็ไม่ใช่ไอ้ดูว่าตัวเราเนี่ยตัวเราตัวเนี่ยตัวเราอยู่จะเบียร์ไหมตัวเราเนี่ยพาลูกเชนเล่บมาหมดที่ยามอ่ะกูรู้หลังนี้เราสั่งสอบทางอะไรบ้างนะสั่งสอบทางนี้เราตัวเราดาวติ้งอยู่เจเน่สู้อยู่ไปจูเม่สู้เลยตัวเราเอาลูกชนะชีเจโอ้ยนะเบียร์เลยตัวเราเลยตัวเราจะบอกว่ามีที่จูว่าอะไรไอ้เราตัวเราลองดูเลยจะคู่มีที่จูไล่สวยน้องมาเชื่อว่าตัวเรามีที่จูเลยมาส่งเลยว่าตัวเจเน่
นั่นคืออะไรจะช่วยมีรายได้ส่วนใหญ่ง่ายเอาที่เด็กส่วนใหญ่เอาตัวเองมีรายได้ที่เด็กไปช่วยเจ้าเลี้ยงเบบีซาเด็กพี่หมอแล้วตัวก็สาวตัวเองทำงานแล้วสาวที่เจเน่สาวมีออกมาสู้พี่เจ้าแต่ไม่ได้จูเม่อะไรมาตัวพ่อหนี้บ้านนี้ตัวเราหนี้จากปู่จ้าตัวเชื่อมาเลยพี่เจ้าเราดีปู่จ้าเราจะรู้ว่าคนพี่ว่ามาบ้าง
โอเคเสีย
ดูข้อรุ่นจะส่งยาตับเพื่อนเนี่ยเซปเปอร์มาลาเซตุงก์พิการยาเซโบจีนยาเคซิงก์เนี่ยมาส่งยากาดีจัมเป็ปเพื่อนเนี่ยมาส่วนหนึ่งในมือรถเช่นต้องเปลี่ยนเข้าไปดูด้านซ้ายนั่นคือนิรันดร์เพื่อนเป็นไอ้บุอ่ะคุณรู้ปีเยาว์ปุ๊บตั้งแต่จีนยาเคราวาลูกเปลี่ยนเข้าไปที่รุ่นจะส่งยาตุสุโกเนี่ยมาส่งยาปาร์ตี้เนี่ยแต่ยังน่าเล่นกันเพื่อรีกาเลยแต่ยังน่าพิลล์มข้ามไปจัมเป็ปตัวเรียบชิดาช่วยมีนทาราวาที่จังพิโย
တစုကအခုလိုတစ်ဖက်သက်အပြည့်ရမယ်လို့ကြေညာလိုက်တာနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ပြောခွင့်ရဦးစောထေကအကြမ်းဖက်သမားတွေနဲ့ဆွေးနွေးဖို့မူဝါဒမရှိဘူးလို့ Twitter ကနေချက်ချင်းပြောချလိုက်ပါတယ်။ဒီဖွဲ့အနေနဲ့အစိုးရလုံခြုံရေးတပ်တွေကိုဩဂတ်လ25ရက်နေ့တိုက်ခိုက်မှုအပြီးမြန်မာတပ်မတော်ဘက်ကတံပြန်နှိမ်နှင်းမှုကြောင့်ဒုက္ခသည်၄သိန်းကျော်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးခဲ့ရပြီးမတရားရက်စက်မှုလူမျိုးတုံးတပ်ဖြတ်မှုလို့နိုင်ငံတကာဘက်ကခေါ်ရလာအောင်တုံ့ပြန်မှုတွေပြင်းထန်လာခဲ့ပါတယ်။ဒါပေမဲ့မြန်မာအစိုးရပါတီနဲ့မြန်မာတပ်မတော်နဲ့တိုက်ပွဲဖြစ်နေတဲ့တိုင်းဒေသနဲ့ကိုင်းအဖွဲ့တွေကပါမြန်မာတပ်မတော်လိုပဲရခိုင်ပြည်နယ်ကမွတ်စလင်တွေပေါ်တသဘောထားတည်းရှိနေပါတယ်မြန်မာအစိုးရပါတီဖြစ်တဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပြောခွင့်ရဦးညဝင်းကရိုဟင်ဂျာတိုင်းဒေသမရှိဘူးလို့အခုလိုဆိုပါတယ
် We are not our ethnic group
သူတို့ကကျွန်တော်တို့တိုင်းဒေသအစုမဟုတ်ပါဘူးသူတို့ဘက်ကတော့တိုင်းဒေသအစုပါလို့ပြောနေပါတယ်ဒါပေမဲ့လို့သူတို့ကိုဒီလိုမျိုးအစ်စ်မပေးနိုင်ပါဘူးကျွန်တော်တို့တမိုင်းထဲမှာရိုဟင်ဂျာရဲလို့မရှိပါဘူ
း။ဒါအပြင်ဥညာဝင်ကရိုဟင်ဂျာတွေအပြည့်အဖို့ပြောတာကလည်းအတိအပယ်မရှိဘူးလို့ဆက်ပြောပါဗျ။
It is a different from
သူတို့ကကရင်ဒါမှမဟုတ်ကချင်တို့ရှမ်းလို့နဲ့ကွဲပါတယ်။သူတို့ကရခိုင်ပြည်နယ်မှာဒုက္ခပေးနေတာပါ။နောက်မှသူတို့ကပြစ်ခတ်ရက်ချင်တယ်ပြောတယ်။သူတို့ဘာကိုဆိုလိုမှန်းကျွန်တော်တို့နားမလဲပါဘူး
။ဒါအပြင်မြမအစိုးရနဲ့ NCA လို့ခေါ်တဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲစာချုပ်လက်မှတ်မထိုးရသေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ခေါင်းဆောင်နိုင်ဟန်သားကလည်းရိုဟင်ဂျာဆိုတဲ့အခေါ်အဝါကိုလက်မခံနိုင်ဘူးလို့ဆိုခဲ့ဘူးပါတယ်။ဒါအပြင်မြမတပ်မတော်နဲ့အပြစ်အရစာချုပ်မချွတ်ရသေးတဲ့တအန်းအမျိုးသားလူမျိုးရေးတပ်ကအထွေထွေအထူးအမှုတာဖုံးကျော်ကလည်း သူတို့လည်းရိုဟင်ဂျာဟာအကြမ်းဖက်သမားလို့သတ်မှတ်တယ်လို့ပြောပါတယ်အဲ့ဆိုရင်ဒါကျွန်တော်တို့တွေ့နေတဲ့အတိုင်းပါပဲဒီအာစာအဖွဲ့ကသူတို့လုပ်ရတဲ့အကြောင်းအကြမ်းဖက်အဖွဲ့မျိုးပဲဖြစ်ပါတယ်သူတို့စစ်စင်ရေးလုပ်ပုံတွေကအကြမ်းဖက်သမားတသက်ပါဒါရိုဟင်ဂျာအဖွဲ့ပေါ်ကျွန်တော်တို့အမြင်မှာအချိန်ထဲမှာပဲတာဖုန်ကျော်ကညီမတက်မတော်ရဲ့ဘင်္ဂါလီရွေးပေါ်တန်ပြန်စစ်စင ဖုံးကျော်ကဆက်ပြီးရိုဟင်ဂျာကိုသူတို့လည်းပဲတိုင်းရင်းသားအဖွဲ့အစည်းအတိမပြုဘူးလို့ဆိုပါတယ
် So there is no Rohingya in Burma
မြန်မာနိုင်ငံမှာ Rohingya မရှိပါဘူးသူတို့ကပြည်နယ်ပြည်ပါ
Bangladesh
နိုင်ငံကလာတာပါဒါကြောင့်သူတို့ကမြန်မာနိုင်ငံကနေတိုင်းရင်းသားမဟုတ်ပါဘူ
းအခုလိုရခိုင်ပြည်နယ်က Rohingya တသန်းကျော်နိုင်ငံသားအဖြစ်အတိမပြုအပြုမခံရချိန်မှာအာစာလို့ခေါ်တဲ့ဒီ Bengali ခေါ် Rohingya ဆွန့်ရောက်ဖွဲ့ကတော့အခုလိုရင်းကြအခွင့်အရေးမရလို့သူတို့အနေနဲ့တိုက်ပွဲဝင်နေတာဖြစ်တယ်လို့ထုတ်ပြောနေပါတယ်ခင်ဗျာ
။ကိုဝင်းမင်းတင်ပြသွားတော့ပါရှင်။ခုတော့တနင်္လာရီတိုင်းတွင်လှုံ့မောင်းခိုးမှုတွေဝင်မလာအောင်စောင့်ကြည့်နေကြတဲ့တရင်ဖက်ဆက်ရအောင်ပါ။ရှခိုင်ဒေသမှာလည်းရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေနောက်ပိုင်းတနင်္လာရီတိုင်းဒေသအသည့်အတွင်းမှာတရားမဝင်လှုံ့မောင်းခိုးဝင်ရောက်မှုမရှိစေဖို့ပြည်သူအခြေပြုအဖွဲ့အစည်းများဖွဲ့စည်းပြီးတော့စောင့်ကြည့်နေတယ်လို့တနင်္လာရီတိုင်းကဒေသအာဏာပိုင်တွေကပြောဆိုပါရယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကအပြည့်အစုံတင်ပြထားပါရရှင်။
တင်းနိုင်တိုင်းဒေသကြီးတွင်းမှာရှိရမြို့နယ်ဆယ်မြို့နယ်မှာရခိုင်ဒေသမှာဖြစ်ပွားနေတဲ့ပြည်ပကတိကြောင့်အရင်ကလူမောင်ကိုဝင်ရောက်မှုတွေရှိခဲ့တဲ့အတွက်စောင့်ကြည့်နေတာဖြစ်ပြီးအခုတတိတော့မောင်ကိုဝင်ရောက်မှုတွေမရှိသေးဘူးလို့တင်းနိုင်တိုင်းဒေသကြီးရဲမှုဦးနေမျိုးကပြောပါတယ်
။ဟိုရခိုင်မှာဖြစ်တဲ့ခါမှာဒီဘက်မှာဝင်ကျိုးနေကတ်တာတွေဟိုတုန်းကဖြစ်ခဲ့တာရှိတယ်။အဲဒီကတ်တဲ့လူတွေကတော့ခန်းမီတွေမှာတရားဆွဲတာပဲရှိတယ်။ခိုးတုန်းကတော့ဘောနဖြစ်ခဲ့တာပြောတာ။အခုတော့ဒီလိုမျိုးတွေဖြစ်လာမလားလို့စောင့်ကြည့်နေရှိတယ်ဆိုတော့အခုတော့ဝင်လာတဲ့နေရာတော့မတွေ့သေးဘူး။ရှိဘောနော်အခုဒီဟိုရခိုင်မှာဖြစ်နေပတ်သက်ဒီဘက်ကိုဟိုကျိုးနေပါလေခူလာမလားလို့စောင့်ကြည့်နေတော့မှဝင်လာတဲ့နေတာတော့မရှိဘူ
းစတိမစတိယနေ့မတိုင်ခင်လူမှုကွန်ရက်ဆန်မျက်နှာတွေမှာကောလာဟလများထပ်ပေါ်ခဲ့ပြီးနောက်ပိုင်းနေမီကန်ရဲတပ်ဖွဲ့နဲ့ပူးပေါင်းပြီးထိုင်းမြန်မာနယ်စပ်ပါဝင်ပင်လယ်ဘက်ကနေလူမောင်ကိုဝင်ရောက်မှုတွေနေ့ညစောင့်ကြည့်မှုများရှိတယ်လို့ကော့တောင်းမြို့နယ်ဗရောက်ဆွေဝါရက်ကွက်အုပ်ချုပ်ရေးမှူးဦးကျော်တက်ခိုင်ကပြောပါတယ
်အဲကျွန်တော်တို့ကဒီမှာဟိုတလောကကျွန်တော်စတိယမ်တက်ခင်မှာတရင်းနေမျိုးထွက်တယ်မလားဟိုကိုပဲနေပြီးတော့ဝင်လာနိုင်တယ်လက်ပင်ကလေးတွေဝင်လာနိုင်တဲ့ဆိုတာမှာကျွန်တော်ရက်ကွက်ကြေးရွာလိုက်ပါနော်အဲကျွန်တော်တို့နေဒီရက်တပ်ပေါ်နဲ့ပူပေါင်းပြီးတော့မှာကျွန်တော်တို့ဟိုဒီဝင်ပေါက်တပေါက်ကျွန်တော်တို့ဒီပင်လယ်နဲ့ဒီပတ်ချံမြေတစ်ချောက်ပေါ့နော်အဲကိုရကွက်လိုက်ကိုစူပါလေးဖွဲ့ပြီးတော့တောက်ကြည့်တော့မျိုးရှိတယ်ဆိုတော့နေရောညရော
ထိုင်းမှာနေစဲဖြစ်တဲ့ကော့တောင်းနဲ့တင်းလိုက်မျိုးတို့မှာတော့ပြည်သူအခြေပြုအဖွဲ့အများဆုံးဖွဲ့စည်းထားပါတယ်ကြံမျိုးနယ်တွေမှာလည်းထပ်မံတိုးချဲ့ဖွဲ့စည်းဖို့စောင့်ရင်းနေတယ်လို့ကော့တောင်းမျိုးနယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြည်ချိုင်းတာဝန်ခံကိုလက်ကိုဦးကပြောပါတယ
်။အစောပြေးရလောက်ဘူးရောစီးနေရှိရတယ်မလို့လက်ရှိတော့မလုပ်သေးဘူး။အဲသူတို့တနေအားစုဝေးမှာတော့သူတို့ပြောတယ်ဒီစောပြေးရလောက်ဘူးရောစီးနေရှိတယ်လို့သူတို့ပြောတယ်ခင်ဗျာ။အတမဲ့အခုလက်ရှိတော့အောက်ဆုံးမဖော်သေးဘူး
။ပြည်သူခြေပြုဖွဲ့စည်းတွေကနေမီကန်ရဲတပ်ဖွဲ့နဲ့ပူးပေါင်းပြီးတင်းလိုက်တိုင်းဒေသကြီးအတွင်မွေးစေဝါရောင်းဝယ်မှုနဲ့နေဆက်ဖက်ကျော်လူမောင်ကိုဝင်ရောက်မှုတွေမဖြစ်အောင်စောင့်ကြည့်တယ်လို့စစ်ဆေးဖမ်းဆီးမှုတွေလည်းလှုပ်ဆောင်နေတာဖြစ်ပါတယ်။လာတူပြည်သူအခြေပြုစောင့်ကြည့်ရေးအဖွဲ့များကိုလည်းရန်ကုန်မြို့မှာဖွဲ့စည်းပြီးကိလက်ဆောင်ရွက်မှုများပြုလုပ်ရရှိပါတယ်ခင်ဗျာ
ကိုချက်အောင်ခမရှင်တနင်္ဂနွေအတိုင်းကာနဲ့ပြည်ခရဆရေးလက်မှတ်ရေးတို့ဖို့ UNFC ကညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့အဆိုပြုထားတဲ့အချက်တွေအားလုံးသဘောတူညီမှုရနိုင်ရေးအဆိုရအနေနဲ့နှီးလန်းရှာပေးဖို့ UNFC ဖက်ကတောင်းဆိုလိုက်ပါတယ် UNFC ကောင်ဆောင်တွေပါဝင်တဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN နဲ့အဆိုရညီချင်ရေးကော်မရှင်ကိုယ်စားလှယ်အဖွဲ့တို့ဒီကနေ့ချင်းမိုင်မှာတွေ့ဆုံခဲ့ကြပါတယ်အပြည့်ရကျင်းညာနိုင်ရေးဘလို့အကြောင်းအရာတွေအဓိကဆွေးနွေးဖြစ်ခဲ့တယ်လဲဆိုတာကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြထားပါတယ်
ဟုတ်ပါတယ်အပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေစုဖွဲ့ထားတဲ့ UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN နဲ့အစိုးရညီညွတ်ရေးကော်မရှင်တို့ပြီးခဲ့တဲ့လအခုလကတုန်းကဂျန်ကုန်မှာ6ကြိမ်မြောက်တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက် NCA စာချုပ်မှာလက်မှတ်ထိုးနိုင်မှု UNFC ဘက်ကတင်ပြတောင်းဆိုထားတဲ့အချက်တွေက၄ချက်ကိုသဘောတူခဲ့ကြပါတယ်အစိုးရနဲ့တပ်မတော်ကတနင်္ဂနွေလုံးအပြစ်ခတ်ရဲစဲကြောင့်စပြီးတော့ကြေညာပေးဖို့နောက်ပင်လုံစိတ်တက်တဲ့အညီဖက်ဒရယ်ပြည်ထောင်စုတီထောင်မှုနောက်အစိုးရလွှတ်တော်တက်မတော်ကိုယ်စားလှယ်တွေပါတဲ့အစုဖွဲ့ရဲ့တိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေပါတဲ့အစုဖွဲ့ရဲ့နိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်တွေပါတဲ့အစုဖွဲ့ရဲ့စာပြီးတော့သုံးပွင့်ဆိုင်ဆွေးနွေးပွဲကျင်းပဖို့၂၁ရာစုပင်လုံကနေထွက်ပေါ်လာတဲ့အချက်တွေပေါ်အခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းမှုဆိုတဲ့အချက်၄ချက်ကိုညီညွတ်ရေးကော်မရှင်ဘက်ကသဘောတူခဲ့တာဖြစ်ပါတယ်။ဒီကနေ့စက်တင်ဘာလ၂၅ရက်နေ့မှာတော့ UNFC ခေါင်းဆောင်တွေနဲ့အစိုးရညီညွတ်ရေးကော်မရှင်ဖွဲ့တို့ထိုင်းနိုင်ငံချင်းမိုင်မှာတွေ့ဆုံခဲ့ကြပြီးတော့ဒီဆွေးနွေးပွဲမှာအရင်ကအစိုးရနဲ့ UNFC လိုကြသဘောတူခဲ့တဲ့အချက်လေးချက်အပါအဝင်ကြံဆိုပြထားတဲ့အချက်တွေဘလို့သဘောတူညီမှုရအောင်ဆက်ပြီးဆောင်ရွက်ကြမလဲဆိုတဲ့အချက်တွေကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့ဆွေးနွေးပွဲမှာကိုယ်တိုင်ပါဝင်ခဲ့တဲ့ UNFC ရဲ့တွဲဖက်အတွင်းမှဦးထွန်းစော်က VOA မြန်မာပိုင်းကိုပြောပါတယ
်ဒီနေ့တွေ့တာကတော့ကျွန်တော်တို့လေးကြီးမြောင်ဒီငင်းကျဲကော်မရှင်နဲ့ DPN ကြားမှာတရားဝင်မတွေ့ဆုံခင်ပါပေါ့နော်ဒီလိုညှိနှိုင်းတာဖြစ်ပါတယ် UNFC ဘက်ကနေပြီးတော့ဆိုပြထားတဲ့ဆိုပြချက်ကိုကျဲမှာကျွန်တော်တို့ဆွေးနွေးရကြနေတဲ့အချက်တွေကိုဘယ်လိုရှင်းပြအောင်သဘောတူညီမှုရရှိအောင်လုပ်ကြမလဲပေါ့နော်ကျွန်တော်တို့မျှော်လင့်တာကတော့ဒီနေ့ကျွန်တော်တို့တွေ့ဆုံမှုကပေါ့နော်ပြန်နေတဲ့အချက်တွေကိုပေါ့ဒီလည်းမှုရရှိစေဖို့သဘောတူညီမှုရရှိစေဖို့ဆိုလို့ရှိရင်ဖြေလျှော့မှုတွေလုပ်ဖို့လိုတယ်နော်အစိုးရတက်မတော်ဘက်ကပို့ပြီးတော့မှ compromise ဆိုတာကတော့ကျွန်တော်တို့နှစ်ဖက်အပြေးယူရှိရမှာပေါ့နော်ညီညီနိုင်နိုင်နဲ့ဆိုရင်တစ်ဖက်ကဒီရက်နေလို့တော့မရဘူးဒီနေ့လည်းပဲကျွန်တော်တို့ဆွေးနွေးမှုကတော့ထပ်ပြီးတော့မှနီးလန့်ရှာဖို့ပြီးတော့ကျွန်တော်တို့ညှိနှိုင်းတာပေါ့နော်အဲ့ဒါကိုနောက်တစ်ချိန်ပထမအကြိမ်တရားဝင်တွေ့ဆုံတဲ့အခါမှာအစိုးရတက်မတော်ဘက်ကနီးလန့်နေရှာပေးပြီးတော့မှကျွန်တော်တို့ဖြေချောတဲ့နီးနာတွေနဲ့ကျွန်တော်တို့ဖြေရှာနိုင်လားလို့ကျွန်တော်တို့အဲ့လိုညွှန်လိုက်ထားတယ်ပေါ့နော
်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပြည့်ရဲ့လက်မှတ်ရေးထိုးနိုင်မှုအတွက်က UNFC ဘက်ကအဆိုပြုထားတဲ့အချက်၉ချက်နဲ့ပတ်သက်ပြီးအစိုးရနဲ့တက်မတော်ဘက်ကညှိနှိုင်းနိုင်နိုင်နဲ့ပြည်လဲမဲ့နီးလန့်တွေကိုအဖြေရှာဖို့အရေးကြီးတယ်ဆိုတာကိုလည်း UNFC ခေါင်းဆောင်တွေဘက်ကဆွေးနွေးခဲ့ကြတယ်လို့ဦးထွန်းစော်ကပြောပါတယ
်အဓိကတော့ကျွန်တော်တို့အဆိုပြုထားတဲ့ဆိုပြုချက်၉ချက်တင်မှာပထမ၄ချက်ကတော့ကျွန်တော်တို့ဆွေးနွေးမှုပြည့်ပြည့်ပြီလို့ပြောလို့ရတယ်ပေါ့နော်ဒါပေမဲ့ကြိုင်တိုင်းပါပဲပေါ့လေဒီနေ့ကျွန်တော်တို့ဆွေးနွေးတဲ့အခါမှာအဲ့ဒီတည်ပြတ်သွားတဲ့အချက်၄ချက်ထဲကနေပြီးတော့မှသူတို့တစ်ချက်ချင်းစီကိုပြန်ပြီးတော့မှကြည့်တာပေါ့နော်အဓိကတော့ဒီတက်မလို့ဘက်က NCA ပေါ်မှာအဓိကမူတည်ပြီးမှလုပ်တယ်ပေါ့ဗျာကျွန်တော်တို့ဆွေးပြချက်၉ချက်ဆိုတဲ့ဥစ္စာက NCA ပေါ်မှာပေါ့နော်အဓိကမကြေလည်တဲ့အချက်တွေကိုဆွေးနွေးဆွေးထုတ်ပြီးမှကျွန်တော်တို့ဆွေးနွေးနေတာဖြစ်တယ်အဓိကတော့ NCA ကိုပုံမခိုင်မသေးတဲ့အတွက်ကျွန်တော်တို့လုပ်တာဖြစ်တယ်ပေါ့လေဒီနေ့ဆွေးပြချက်၉ချက်ဆွေးနွေးနေတာကျွန်တော်တို့15လလောက်ရှိတာပဲပေါ့အစိုးရဘက်ကတော့အဓိကဒီမူဝါဒကတော့သူက flexible ဖြစ်တယ်ဆိုတော့လေဟိုတက်ခွက်ကတော့သူ့မှာ NCA ပေါ်မှာအသေးရက်နေတဲ့ကိစ္စရှိတယ်အဲ့ဒါကတော့အစိုးရဘက်မှာ application ရှိနေတယ်သဘောရှိပါတယ်
လာမယ့်အောက်တိုဘာလပထမပတ်ထဲမှာတော့ UNFC တိုင်းရင်းသားလက်နက်ကိုင်ဖွဲ့ခေါင်းဆောင်တွေနဲ့အစိုးရနဲ့တပ်မတော်ဘက်ကခေါင်းဆောင်တွေတွေ့ဆုံနိုင်မှုလျှာထားစီစဉ်ထားပြီးတော့မူဝါဒပိုင်းဆိုင်ရာညှိနှိုင်းဆွေးနွေးနိုင်မှုမျှော်လင့်တယ်လို့လည်းဦးထွန်းစောကပြောပါတယ်
။ဟုတ်ကျွန်တော်တို့ဒီလာမယ့်အောက်တိုဘာပထမပတ်ထဲမှာတော့ကျွန်တော်တို့လျှာထားပါတယ်။ပထမပတ်နဲ့ဒုတိယပတ်ကြားထဲမှာလည်းဖြစ်နိုင်ပါတယ်။ဖဲပေါ်လေ UNFC ခေါင်းဆောင်တွေနဲ့ဒီအစိုးရခေါင်းဆောင်တွေနဲ့ပြည်ပြီးတော့နီးလန့်ရှာနိုင်လက်ကောင်းတယ်လို့ကျွန်တော်တို့မြင်တာပေါ့နော်အတိအကျတော့ဘူဝါဒလိုင်းချပေးနေတာကတော့အဲ့ဒီနိုင်ငံတော်တိုင်ပင်ခံနဲ့ဒီကာဒုတ်တို့ဖြစ်ပါတယ်သူတို့ဘက်ကထူးခြားမှုမရှိရင်လည်းပဲနေကျင်းကော်မရှင်ကဆွေးနွေးရပဲရှိတယ်ပေါ့လေဒါကျွန်တော်တို့အဖြေမထွက်ဘူးပေါ့အကယ်၍ဘူဝါဒချမှတ်တဲ့ဒီနိုင်ငံကြီးကြီးတဲ့အစိုးရဖွဲ့ခေါင်းဆောင်တွေနဲ့ UNFC ကခေါင်းဆောင်တွေနဲ့တွေ့နိုင်တယ်ဆိုလို့ရှိရင်တော့အခွင့်အလမ်းတစ်ခုရမှာပေါ့နော်အဲ့ဒီမှာနှစ်ဖက်ခေါင်းဆောင်တွေဒီလေလေတချို့ပြည်သားတွေမူဝါဒတွေညှိနှိုင်နေဆိုလို့ရှိရင်တော့ကျွန်တော်တို့ဆွေးနွေးပွဲပေါ်မှာအများကြီးအထောက်အပံ့ပြုမယ်လို့ကျွန်တော်တို့မျှော်လင့်နေ။
ဒါမဲ့တတ္တမအခြေမြောက်တရားဝင်ဆွေးနွေးပွဲမတိုင်ခင်ကြိုတင်ညှိနှိုင်းဆွေးနွေးကြတဲ့ချင်းမိုင်ကအစည်းအဝေးမှာတော့မြန်မာအစိုးရညီညွတ်ရေးကော်မရှင်ဘက်ကဥအောင်စိုးဦးလာမောင်ရွှေတို့ဦးဆောင်တက်ရောက်ပြီး UNSC ဘက်ကတော့တိုင်းရင်းသားခေါင်းဆောင်တွေဖြစ်တဲ့ခူးဦးရဲ၊နိုင်အောင်မငေး၊ဆက်စီအုံး၊နိုင်ရွှေသိန်း၊ဆိုင်းဟက်ဟမ်နဲ့ဦးထွန်းစော်၊ဦးမင်းထွန်း၊နာပစ်ဘွန်နဲ့နာနယ်ဖလိုးစတဲ့တိုင်းရင်းသားကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်ရှင်။
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည7:00နာရီနဲ့မနေ့9:00နာရီခွဲအချိန်ထိမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 ဂျိုလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ဆရာ။
ပြည်ဦးအင်မြန်မာပိုင်းကနေစနေလာနေ့ညဖက်အစီအစဉ်တွေကိုဝါရှင်တန်ဒီစီကနေဆက်လက်ထုတ်လွှင့်နေပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32ဒုကနေထိုင်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင်မြန်မာစံနှုန်းချိန်ည9နာရီခွဲရှိပါပြီ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်စက်တင်ဘာလ25ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်သတင်းလောအစီအစဉ်ပြင်ဘလော့ဂါတွေပြောသမျှကဏ္ဍတွေကိုလည်းနားဆင်ကြရမှာပါ။ဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်အစီအစဉ်တစ်ခုမှကြားဖို့ရှိတာကတော့
ဒီကဒီမိုကရေစီရင်ကျေးမှုရဲ့အခြေခံလေးဖြစ်တဲ့ဒီအောင်နဲ့ပြောအပြန်အလှန်လေးစားတာတဦးရဲ့တရှိမှုနောက်တဦးကလက်ခံတာတဦးရဲ့ချင်းချင်းချက်ကိုတဦးကလေးစားတာအစရှိတဲ့ရင်ကျေးမှုကိုကျွန်တော်တို့စတင်ပြီးတော့ဒေသင့်ဒေသင့်နဲ့
မောင်ငင်းချမ်းမေကသူ့ရဲ့ယုံကြည်ရာကိုနောက်ပိုင်းမှာအပြည့်အစုံတင်ဆက်သွားဖို့ရှိပါတယ်ခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာအစိုးရအပြောင်းအလဲနဲ့အတူစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေလည်းတပြိုင်တည်းဖြစ်ပေါ်လာနိုင်မယ်ဆိုရဲမျောလင့်ချက်တွေရှိခဲ့ပေမဲ့လို့လက်တွေ့မှာအဲ့ဒီမျောလင့်ချက်တွေအကောင့်ထဲပေါ်မလာသေးတာကိုတွေ့ရပါတယ်။တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်ဖို့အတွက်ဘာတွေလှုပ်ဆောင်ဖို့လိုအပ်နေလဲဆိုတာကိုမင်္ဂလာမြန်မာအဖွဲ့ကအုပ်ချုပ်မှုဒါရိုက်တာဒေါက်တာဖုံးဝင်းကိုဆက်သွယ်မေးမြန်းပြီးအခုသတင်းမှရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
မနက်ငယ်မှာအနေဒီအစိုးရအသစ်တက်လာရင်နိုင်ငံသားကရင်းနှီးမြှုပ်နှံသူတွေအလုံးအင်းနဲ့ရောက်လာပြီးမကြခင်မှာစီးပွားရေးဟာတဟုန်တိုးတိုးတက်လာလိမ့်မယ်ဆိုတဲ့ကြီးမားတဲ့မျှော်လင့်ချက်တွေလူအတော်များများအကြားမှာရှိထားခဲ့ကြတာပါ။ဒါပေမဲ့လက်တွေ့မှာတော့မှန်းကျင်တဲ့နှမ်းတွေမကိုက်ဖဲနိုင်ငံသားကရင်းနှီးမြှုပ်နှံသူတွေထင်သလောက်ရောက်မလာသလိုတိုင်းပြည်စီးပွားရေးဟာလည်းထူးခြားတိုးတက်မှုမရှိပဲမူလအခြေအနေနဲ့သိပ်မကွာပဲရပ်တန့်နေပါလေ။ဒေါက်တာဖုံးဝင်းဟာမင်္ဂလာမြန်မာအဖွဲ့ရဲ့အုပ်ချုပ်မှုဒါရိုက်တာဖြစ်ပါတယ်။သူကနိုင်ငံသားကယင်းနှိမ့်ညွန့်နယ်သူတွေကိုမျက်လုံးပေးနိုင်တဲ့ကောင်းမွန်တဲ့ဥပဒေတွေအခိုင်အမာမရှိသေးတာအပြင်အခြေခံအဆောက်အအုံပိုင်းမှာလည်းအားနည်းချက်တွေရှိနေတဲ့အတွက်နိုင်ငံသားကယင်းနှိမ့်ညွန့်မှုတွေဝင်ရောက်လာမှုအားနည်းနေတာလို့ယူဆပါတယ
်။အဓိကတော့ဒီတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေငွေကြေးယင်းနှိမ့်ညွန့်မှုတွေလိုတာပေါ့နော်။အဲငွေကြေးယင်းနှိမ့်ညွန့်မှုလုံးမဲ့ဆိုလို့ရှိရင်အခုလက်ရှိဆိုရတော့ဘာလို့အားပေးလဲဆိုနိုင်ငံသားကနေပြီးတော့ကုမ္ပဏီတွေကနေလာပြီးတော့ပြည်တွင်းမှာမြုပ်နှံဖို့အတွက်အားပေးတာပေါ့။ဒါပေမဲ့ဒီလိုအားပေးတဲ့နေရာမှာနိုင်ငံသားကယင်းနှိမ့်မြုပ်နှံပဲသူတွေကဘာလို့ပြောနေလဲဆိုတော့တိချက်ကမျက်စစ်ဆွမ်းအားမရှိဘူး။နှိချက်ကလမ်းမဆက်သွယ်ရေးခက်ခဲတယ်။အဲသုံးချက်ကတော့တချို့ရဲ့လုံထုံးလုံကြီးတွေကခက်ခဲတယ်ဆိုပြီးတော့သူကပြောနေတာပေါ့။ဆိုတော့အဲ့အရာတွေကိုကျွန်တော်တို့ဒီအစိုးရအနေနဲ့ကဖြည့်ဆည်းပေးဖို့လိုတာပေါ့
။ဒါပေမဲ့ပြည်သိနိုင်ငံအခြေဆိုင် OECD လို့ခေါ်တဲ့စီးပွားရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ကနှစ်စဉ်သတ်မှတ်တဲ့ငွေကြေးဆိုင်ရာအဆင့် Country Risk Classification မှာမြန်မာနိုင်ငံဟာမူလကအဆင့်9မှာရှိခဲ့ရာကအခုအဆင့်6ကိုတက်လန်းနိုင်ခဲ့တာကြောင့်နိုင်ငံတကာငွေကြေးအဖွဲ့စီးတဲ့ထံကနေအတုံးတုံးသက်သာစွာနဲ့ငွေချေးပြီးတန်းပြည့်ရဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာသုံးစွဲလို့ရနိုင်တယ်လို့ဆိုပါတယ
်ဆိုအဲ့လိုဖြည့်ဆည်းတဲ့နေရာမှာနှစ်နည်းကြည့်တာပေါ့တနည်းကတော့အစိုးရရဲ့ကိုယ်ပိုင်ဘတ်ဂျက်ဆိုတာတော့အစိုးရလက်ထဲမှာရှိတဲ့ငွေကိုသုံးပြီးတော့ဒီလုပ်ငန်းတွေကိုလုပ်ပေးမလားနောက်တစ်ခုကတော့ဒီနိုင်ငံသားကနေပြီးတော့အပြည်ပြည်ဆိုင်ရာကူညီတဲ့ဒီ soft loan ခေါ်တဲ့တက်တာတဲ့ချင်းငွေတွေကိုသုံးပြီးတော့လုပ်ပေးမလားဆိုပြီးတော့စဉ်းစားမှာပေါ့ဆိုလိုတာကတော့အခြေခံလိုအပ်ချက်ကိုကျွန်တော်တို့ကမဖြည့်ဆည်းပေးနိုင်မယ်နဲ့နိုင်ငံသားကယဉ်ကျေးမှုနဲ့လူတွေကတော့မလာဘူးပေါ့ဆိုတော့အခုဒီအခြေခံလိုအပ်ချက်တဲမှာလူတွေအများစုပြောနေတာတော့ခုနကကျွန်တော်တို့ပြောတဲ့၃ချက်ကိုပြောကြတယ်ဒါပေမဲ့တကယ်အဲ့၃ချက်အပြင်အရေးကြီးတဲ့နောက်ထပ်တစ်ချက်ကတော့လုပ်ငန်းသေးသေးလေးတွေလက်တွေ့စပြီးဖြစ်နေဖို့လည်းလိုတယ်ဆိုတော့သေးသေးလေးတွေဖြစ်နေတာကိုကြည့်ပြီးတော့မှဒီရင်းနှီးမြှုပ်နှံတဲ့လူတွေကအကြီးကြီးတွေလာပြီးတော့ပြုံးနှံတာပေါ့လေဆိုတော့အဲ့ဒီအပြင်အသေးသေးလေးတွေဘာလို့စဖို့လိုလဲဆိုတော့ဒီသေးသေးလေးတွေလုံတာနေပြီးတော့ဒီကျွမ်းကျင်တဲ့ဝန်ထမ်းတွေလည်းထွက်လာတယ်ဈေးကွက်ရဲ့အခြေအနေကိုလည်းတည်သွားတာပေါ့ဆိုတော့ကျွန်တော်တို့ကဒီအခြေခံအဆောက်အဦတွေလည်းအစိုးရအနေနဲ့ဖြည့်ဆည်းပေးဖို့လိုတယ်အစိုးရအနေနဲ့လည်းလုပ်ငန်းပိပိလေးတွေကိုစပြီးတော့လုပ်ပြပေးဖို့လိုတယ်ပေါ့လေ အဲ့ဒီလိုစီးပွားရေးလုပ်ငန်းအသေးတွေကိုအစိုးရဘဏ္ဍာငွေတွေကစိုက်ထုတ်ပြီးလှုပ်ဆောင်ရင်တစ်ဖက်မှာဘေးအတွက်စိုးစိုးတွေရှိနိုင်တာကိုလည်းသူကထောက်ပြပါတယ်ဆိုတော့လုပ်တဲ့နေရာမှာခုနပြောလို့တိုင်းကြီးရဲ့လက်ရှိဘဏ္ဍာငွေကိုသုံးပြီးလုပ်မယ်ဆိုလို့ရှိရင်တော့တိုင်းကြီးရဲ့ဘဏ္ဍာငွေကကုန်သွားပြီးတော့သူကငွေကြေးဖောင်းပွားမှုတွေဖြစ်လာတာပေါ့အဲ့ဒီမှာကုန်စည်နှုန်းတွ ွယ်ဖို့အတွက်ကတော့ကျွန်တော်တို့ကအကြီးကြီးဆိုင်ရာဒီအစိုးရအဖွဲ့အစည်းတွေနိုင်ငံတကာအစိုးရတွေမှာရှိတဲ့ငွေကြေးတွေကိုကျွန်တော်တို့တတ်တာနဲ့လုံထားနဲ့ရစီအပ်ဖို့လိုရပေါ့လေဆိုတော့ဒါကျွန်တော်တို့လွန်ခဲ့တဲ့3-4နှစ်ကပဲမြန်မာနိုင်ငံအနေနဲ့ဒါစပြီးတော့နိုင်ငံတကာငွေကြေးတွေကိုပြန်လည်ဖြည့်ယူခွင့်ရခဲ့တယ်ဒီအရေးခင်းပေါ့လေ1988ကနေပြီးတော့လွန်ခဲ့တဲ့3-4နှစ်အထိကနိုင်ငံတကာငွေကြေးတွေကျွန်တော်တို့ကဖြည့်ခွင့်မရှိဘူးဘာဖြစ်လို့လဲဆို1988ခုနှစ်အရေးခင်းကြောင့်လည်းပါတယ်ကျွန်တော်နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေရဲ့စည်းကမ်းတွေကိုမလိုက်နိုင်ခဲ့တဲ့အတွက်ကြောင့်လည်းပါတာပေါ့လေ
နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေထံကငွေမချီးပဲအိန္ဒိယနိုင်ငံတွေကချီးတဲ့အခါကိုယ့်ဘက်ကနှင်နာမှုတွေအများကြီးရှိတယ်လို့ဆိုပါတယ
်ဆိုအရင်တုန်းကတော့နိုင်ငံတကာကကျွန်တော်တို့ငွေချီးခွင့်မရခင်တုန်းကတော့အိန္ဒိယချင်းနိုင်ငံတွေကပဲညှိပြီးတော့ကျွန်တော်ကယူရတာပေါ့လေအဲ့လိုယူရတဲ့ခါကျတော့အိန္ဒိယချင်းနိုင်ငံယူရတဲ့ဟာမှမကောင်းတာတော့အိန္ဒိယချင်းဖြစ်တဲ့အတွက်ဒီအိန္ဒိယချင်းကကိုယ့်ကိုနိုင်ငံရေးရတော့စီးပွားရေးရတော့လူမှုရေးရတော့ဝင်ရောက်ပြီးတော့ထွန်းမိုးတဲ့အန္တရာယ်တွေရှိတာပေါ့ဆိုနောက်တစ်ခုကလည်းနိုင်ငံညှိပြီးယူရတယ်ဆိုတဲ့အခါမှာအတိုးနှုံးတွေပါညားတာလေကျွန်တော်တို့ကြုံခဲ့ရပူတာတွေရှိတာပေါ့အခုကတော့ဒီနိုင်ငံတကာသတ်မှတ်ချက်တွေအတိုင်းယူမယ်ဆိုလို့ရှိရင်တက်ပါတဲ့အတိုးနှုံးရဆိုလိုတာကကျွန်တော်တို့သုံးညာဂိုင်းနှုံးလည်းဖြစ်နိုင်တယ်တသမာ၅လည်းဖြစ်နိုင်တယ်တိရဂိုင်းနှုံးလည်းဖြစ်နိုင်တယ်အဲ့လိုမျိုးသာကျွန်တော်တို့ကနေပြီးတော့သက်တာတဲ့ချင်းငွေတွေကိုရမယ်ဆိုရင်အဲ့သက်တာတဲ့ချင်းငွေတွေနဲ့ခုနပြောတဲ့စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုမယ်စီမံကိန်းပြည်ပြည်လေးတွေကိုလုပ်မယ်ဆိုလိုတာအကြောင်းပြည်ပြည်လေးတွေကျွန်တော်တည်ထောင်မယ်အဲဒီကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်တဲ့စီယုံပြည်ပြည်လေးတွေကိုကျွန်တော်တို့တည်ထောင်မယ်ဒီပြက်စစ်တို့စက်မှုစုံတွေတည်ထောင်တဲ့အခါမှာလိုအပ်တဲ့ဒီတန်ရှင်းရေးတို့စွန့်ပစ်ရေးတွေကိုစတဲ့ဟာတို့ဒီလိုလုပ်ငန်းတွေကိုလုပ်ပေးမယ်ဆိုလို့ရှိရင်အစင်းတင်ဖြစ်လာပြီးတော့နိုင်ငံသားကယင်းနည်းမြတ်တမှုတွေဝင်လာပေါ့ဆိုတော့အဲ့လိုဝင်လာဖို့ဝင်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်စီးပွားရေးထောင်တက်သွားမှာပေါ့
လက်ရှိအခြေအနေမှာတော့အတိုင်းပြည်စီးပွားရေးဖွံ့ဖြိုးဖို့အတွက်အစိုးရဘက်ကဥဆောင်မှုအားနည်းနေသလိုပုဂ္ဂလိကကုမ္ပဏီတွေဘက်ကလည်းတက်တက်ကြွကြွဝင်ရောက်လှုပ်ဆောင်တာမျိုးမတွေ့ရဘူးလို့ဒေါက်တာဖုံးဝင်းကထောက်ပြပါတယ
်အခုအခြေအနေကတော့ဘယ်သူမှစားမလုပ်ဘူးအစိုးရကလည်းစားမလုပ်ဘူးအစိုးရစားမလုပ်တဲ့အတွက်နိုင်ငံတကာမရှိတဲ့ယင်းနည်းမြုပ်နှံတဲ့သူတွေကလည်းလိုက်မလုပ်ကြဘူးပေါ့အဲ့ဒါကြောင့်မို့ကျွန်တော်တို့ကစီးပွားရေးနှေးကွေးလာတယ်လို့ညင်တယ်ဒီဆိုဒီဟာကိုကျွန်တော်တို့ကဖောက်ခွဲဖို့အတွက်နီလန်းတစ်ခုအနေနဲ့ဟိုအသုံးပြုပြီးလုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံအတွက်စီးပွားရေးဖွံ့ဖြိုးမှုအတွက်တော့ဒါစိတ်ကိုဟိုအလားအလာကောင်းတဲ့အခွင့်အရေးတရားပဲလို့ကျွန်တော်ကမြင်တယ်လေအဲကြောင့်မို့လဲကျွန်တော်ကဒီချက်ကိုဟိုအစိုးရဘက်ကသူတွေကစီးပွားရေးကျန်တာမှာပါဝင်နေတဲ့သူတွေအလုံးကသိနေကြတယ်လေ
စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုစေမဲ့နိုင်ငံသားယင်းနှမြုံနှံသူတွေတိုင်းပြည်အတွင်းဝင်ရောက်လာရေးအတွက်မှာခိုင်မာတဲ့ယင်းနှမြုံနှံမှုဆိုင်ရာဥပဒေတွေအတူတကျရှိနေတာယင်းနှမြုံနှံသူတွေစိုးရင်စရာမလိုတဲ့အခြေခံအဆောက်အုံတွေရှိနေတာတွေအပြင်တပ်ဆိုင်ရာကဏ္ဍအသီးသီးအတွက်မြန်မာနိုင်ငံကကျွမ်းကျင်လုပ်သားတွေအစဉ်သင့်ရှိနေဖို့လည်းလိုအပ်ကြောင်းစီးပွားရေးပညာရှင်တွေကထောက်ပြပြောဆိုကြပါတယ်ခင်
ကိုဇော်ဝင်းလိုက်အစီအစဉ်တင်ဆက်ထားတဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်သတင်းလာနေညပိုင်းအစီအစဉ်နဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုက်လေးလိုက်အစီအစဉ်မှာဘာအကြောင်းလဲဆွေးနွေးမလဲဆိုတာနားဆင်ကြရအောင်ပါရှင
်ဒရက်ရှ်မန်ခင်ဒီခိုင်ပြိပခါကြောင့်ဒုက္ခခံစားနေရသူတွေဒုက္ခတွေကိုနိုင်ငံတကာအကူအညီတွေပေးတဲ့နေရာမှာရခိုင်ဒေသတွေမှာရှိတဲ့လူမှုအတိုင်းဝန်အားလုံးအတွက်မျက်မျက်တတဖြစ်စေဖို့လိုလားတယ်လို့မြန်မာတာဝန်ရှိသူတွေဘက်ကပြောနေပါတယ်။နိုင်ငံတကာအကူအညီတွေရခိုင်ဒေသကိုလွတ်လွတ်လပ်လပ်နဲ့မျက်မျက်တတပေးနိုင်ဖို့အတွက်အချင်းဒီတကယ်ရောရှိရလား
နောက်နိုင်ငံတကာရဲ့လူသားချင်းစာနာကူညီမှုထောက်ပံ့မှုပေါ်မှာဘယ်လိုသဘောရပါသလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့အစီအစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလူတွေတို့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။viewing မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822994ဖြစ်ပြီးတော့ email လိပ်စာက bamis@viewingnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမ့်ကြပါမယ်တော်ရရှင်တွေကိုကြိုဆိုပါရခင်ဗျာ
။ view american အတန်းရဲ့တရေလေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ဖြန်အင်္ဂါနေ့ည9:00ရက်ထက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့တင်ပြဆင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါ။ Android နဲ့သုံး smartphone တွေမှာအသုံးများတဲ့ app တွေတစ်ခုနဲ့တစ်ခုလျော့ဝက်ချိတ်ဆက်ပြီးဖုန်းပိုင်ရှင်နဲ့ပတ်သက်တဲ့အရေးကြီးတဲ့အချက်အလက်တွေကိုရယူမျှဝေနိုင်တာကို computer ပညာရှင်တွေလေ့လာတွေ့ရှိခဲ့ကြပါတယ်။Virginia Tech ကပညာရှင်တွေ၃နှစ်အချိန်ယူပြီး Android app စုစုပေါင်း3000ကျော်ကိုလေ့လာခဲ့ကြတာမှာဖုန်းပိုင်ရှင်ရဲ့အခွင့်အချက်မလိုပဲ app တွေတစ်ခုနဲ့တစ်ခုဆက်သွယ်နိုင်အချက်အလက်တွေအပေးယူလုပ်နိုင်တာတွေ့ခဲ့ကြတာပါအချက်အလက်တွေခိုးယူနိုင်တဲ့ app ဆောင်သွဲတွေအကြောင်းကိုမဆုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်လုံးကြုံရေးအင်တာနက်လုံးကြုံရေးအွန်လိုင်းလုံးကြုံရေးဆိုပြီးတနေ့တနေ့မရောအောင်ကြားနေရတာအခုတခါကို့ဖုန်းနဲ့တွင်းထားတဲ့ app တွေကိုလည်းအားလုံးကလုံးကြုံတယ်လို့တတ်မှတ်လို့မရပြန်ဘူးတဲ့ကိုသားညုံရေ
း Android app တွေတစ်ခုနဲ့တစ်ခုလျှို့ဝှက်ဆက်သွယ်ပြီးတော့ဖုန်းပိုင်ရှင်နဲ့ပတ်သက်တဲ့အချက်တွေကိုသူတို့အချင်းချင်းအပေးယူလုပ်ကြတယ်ဆိုတာလားဗ
ျဟုတ်တယ်လေ Virginia Tech Engineer College ရဲ့ Computer Science ဌာနကတွဲဘက်ပါမောက်ခ Jeffin ကျောင်းနဲ့လက်ထောက်ပါမောက်ခ Gang Wang တို့ဥဆောင်ပြီးတော့လေ့လာတဲ့လေ့လာမှုကနေတွေးခဲ့ကြတာရှင်app တွေတစ်ခုနဲ့တစ်ခုဖုန်းပိုင်ရှင်မသိအောင်လို့ဆက်သွယ်လို့ရတဲ့ app စုံတွဲတွေကကို smartphone တွေရအချက်လက်တွေကိုအပြန်အလှန်အပေးယူလုပ်နေကြတာကိုလေ့လာချက်ထဲမှာသွားတွေ့တယ်လေ။သူတို့က Android app ပေါင်းတသိန်းတသောင်းကျော်ကို၃နှစ်ကြောင်အသေးချာလေ့လာခဲ့ကြပြီးတော့သူတေသနစစ်တမ်းပြုစုခဲ့ကြတာ
။သူတေသီတွေက Dire Drive ဆိုတဲ့ software တစ်ခုကိုတီထွင်ပြီးတော့ Google Play မှာရနိုင်တဲ့လူသုံးအများဆုံး Android app ပေါင်းတသိန်းကျော်နဲ့အနေရှိတဲ့ malware app နမူနာတွေကိုစုဆောင်းထားတဲ့ virus share ကနေပြီးတော့ malware app ပေါင်း1000လောက်ကိုလေ့လာခဲ့တာလေဗျ
app တွေတစ်ခုနဲ့တစ်ခုကြားမှာအဆက်အသွယ်လုံနိုင်တယ်ဆိုတာကိုသူတေသီတွေကအစတွေကသတိထားမိပြီးသားပါတဲ့ဒါပေမဲ့စနစ်တကျလေ့လာတဲ့အခါကျတော့ app တွေရဲ့အပြုအမူအားဒီလုံခြုံရေးကိုထိခိုက်နိုင်တယ်ဆိုတာကိုသက်သေပြနိုင်ပြီလို့သူတေသနာစာရန်ကိုပူတွဲရေးတဲ့လက်ထောက်ပါမောက်ခကန်ကွင်းကပြောပါတယ်တစ်ခုနဲ့တစ်ခုဆက်သွယ်ပြီးတော့ဒီအချက်အလက်ဖလှယ်နိုင်တဲ့ app တိုင်းကပိုင်ရှင်မသိအောင်လို့အဲ့ဒီအချက်တွေကိုရနိုင်ဖို့တမင်ထွင်ထားတာဟုတ်ချင်မှဟုတ်မယ်။ဒါပေမဲ့ app အမျိုးအစားပေါ်မူတည်ပြီးတော့မှလုံခြုံရေးအန်ဒီရဲ့ရှိနိုင်တယ်လို့သူကပြောတယ်လေ
။သူတို့ရဲ့လိလာချက်အရတစ်ခုနဲ့တစ်ခုလှုပ်ဝက်ဆက်သွယ်နိုင်ကြတဲ့ app တွေထဲမှာကရဏ2မျိုးဖြစ်နေတာကိုတွေ့ရတယ်တဲ့။ cyber တိုက်ခိုက်မှုလုပ်ဖို့ရွယ်ကျင်းတဲ့ထွင်ထားတဲ့ malware app အမျိုးအစားနဲ့ဖုန်းပိုင်ရှင်ကိုသိပေးစရာမလိုဘဲနဲ့လိုချင်တဲ့အချက်လက်တွေကိုတခြား app တစ်ခုခုကနေပြီးတော့ရယူနိုင်အောင်ထွင်ထားတဲ့ app ဆိုပြီးတော့2မျိုးတွေ့ရတယ်လို့သူတို့ကပြောတယ်ဗျ။ဒုတိယ app မျိုးကိုဘာကြောင့်အဲ့လိုဖြစ်အောင်လို့ထွင်ထားလဲဆိုတဲ့ရွေးချက်ကိုမသိနိုင်ပေမဲ့အဲ့ဒီ app တွေကလုံခြုံရေးထိခိုက်အောင်လို့တမင်ရည်ရွယ်ထွင်ထားတော့မဟုတ်နိုင်ဘူးလို့လည်းသူတေသူတွေကတော့ပြောပါတယ
်တကယ်တော့ Android app တွေကိုရနိုင်တဲ့ Google Play ကသူ့ဆိုင်မှာလာတင်တဲ့ Android app တွေကို virus ပါသလားတခြားလုံခြုံရေးပိုင်းစိုးရိမ်စရာတွေဘာတွေရှိသလဲဆိုတာအရင်တော့စစ်ပါတယ် app တစ်ခုချင်းစီကိုစစ်ပေးတာပါအခုလေးလာချက်မှသွားတွေ့တာက app တစ်ခုချင်းစီက ANDM မဟုတ်ဖ ೇನೆ app တစ်ခုနဲ့တစ်ခုချိတ်ဆက်နိုင်တဲ့ app စုံတွဲတွေကလုံခြုံရေးချိုးဖောက်နိုင်တာကိုပါ Google Play ကရေပူရလုံခြုံတယ်လို့သတ်မှတ်ထားတဲ့ app တစ်ခုကိုကို smartphone ထဲကို download လုပ်သွင်းလိုက်ပြီဆိုရင်တချို့ app တွေကတခြား app တစ်ခုကိုဖုန်းပိုင်ရှင်ကိုအသိပေးစရာမလိုဘဲနဲ့သွားဆက်သွယ်တော့တာပဲတဲ့ကိုသားညုံ app တွေတုံးလို့ရှိရင်ကိုစီမှာခွင့်ပြုချက်တောင်းတာမျိုးတွေကြုံမှုရမလားဥမာဒီ Google Maps လို့ရှိရင်ကိုဘယ်နားရောက်နေလဲဆိုတဲ့ location ကိုပြခွင့်ရမလားတို့နောက် Viber တို့ WhatsApp တို့ Facebook Messenger တို့ဆိုလို့ရှိရင်လည်းကိုကင်မရာနဲ့ချိတ်ဆက်ခွင့်ပေးမလားဆိုတာမျိုးခွင့်ပြုချက်တောင်းတာတတိထားမိတယ်မလားအခု app တွေကြတော့အဲ့လိုမျိုးခွင့်ပြုချက်ကိုတကူးတကတောင်းမနေတော့ဘူးသူတို့လိုမျိုးစုံတွဲလုပ်နိုင်မဲ့နောက် app တစ်ခုကိုသွားချိတ်ဆက်လိုက်ပြီးတော့အဲ့ဒီ app ကရနိုင်တဲ့အချက်လက်တွေကိုလှမ်းတုံးလိုက်တာမျိုးရှင်
Android app တွေလုံခြုံရေးကိုလေ့လာကြတဲ့ကွန်ပျူတာပညာရှင်တွေက app ပေါင်းတသိန်းကျော်မှတစ်ခုနဲ့တစ်ခုလျှို့ဝှက်ဆက်သွယ်ပြီးတော့အချက်လက်တွေအပေးယူလုပ်နိုင်တဲ့ app စုံတွဲပေါင်း 23,500 နီးပါးကိုတွေ့ခဲ့တယ်လို့ဦးဆောင်လေ့လာသူတယောက်ဖြစ်တဲ့ Virginia Tech ရဲ့ Computer Science ဌာနကတွဲဘက်ပေါမောက်ခ Jeffin Jones က New Scientist သိပ္ပံမဂ္ဂဇင်းကိုပြောတာကိုအဲ့ဒီမဂ္ဂဇင်းဆောင်းပါးထဲမှာဖတ်ရတယ်ဗျ
ပေးဆောင်ပါအရာဆိုလို့ရှိရင်ဒီအချက်အလက်တွေကိုလျှို့ဝှက်အပေးယူလုပ်နိုင်ကြတဲ့ Android app စုံတွဲ 23,000 ကျော်ရဲ့မှာတစ်ခုမဟုတ်တစ်ခုပါနေတဲ့ app ပေါင်းက54ခုပဲရှိသေးတယ်ကိုသားညုံရဲ့တဘောကတော့အဲ့ဒီ app 54ခုတွေကအချက်အလက်တွေကိုအပေးယူလုပ်နိုင်တဲ့ app စုံတွဲတွေထဲမှာပါနေတာပ
ါပို့ထူတာကဘာမှအရေးမကြီးအသုံးမဝင်တဲ့ app မျိုးတွေကအနည်းအများဆုံးဆိုတာပဲမဆီမမောစာရန်ပူတဲ့ပြုစုတဲ့လက်ထောက်ပါမောက Game 1က The Hill တဲ့ဒီ website ကို app တစ်ခုကိုဥပမာပေးပြီးပြောပြခဲ့ပါတယ်လနဲ့တမ်းပြီးလိုမျိုးသုံးနိုင်အောင်လုပ်ထားတဲ့ flashlight app ဆိုလို့ရှိရင်သူ့ကိုသုံးနိုင်မှုအတွက် internet ဆက်သွယ်မှုမလိုသလိုဖုန်းပိုင်ရှင်ဘယ်နေရာရောက်နေတယ်ဆိုတာကိုလည်းသိကြအောင်မလိုပါဘူးတဲ့ဒါပေမဲ့ flashlight app ကဒီဖုန်းထဲကတခြား app တစ်ခုကိုသွားချိတ်ပြီးတော့ဖုန်းသုံးတဲ့သူဘယ်နာရောက်နေတယ်ဆိုတာသိအောင်လုပ်တယ်တဲ့ဒါတွေမကဘူးနောက် app တစ်ခုကိုပါအဲ့ဒီအချက်လက်ကိုလက်ဆင့်ကမ်းလိုက်နိုင်သေးတယ်တဲ့မဆိမမော
ကိုဘသူဘဝဖြစ်တဲ့ဘယ်နေရာရောက်နေတယ်ဆိုတဲ့အချက်လက်မျိုးတွေကိုရယူဖလှယ်ကြတာများတာကိုတွေ့ရတယ်လို့လက်ထပ်ပါမောက်ခဝန်းကပြောတာကိုသတင်းရဆောင်းပါးထဲမှာကိုးကားဖော်ပြထားတာပါကိုယ့်ရဲ့ smartphone နဲ့ပတ်သက်တာပဲဖြစ်ဖြစ်ကိုနဲ့ပတ်သက်တာပဲဖြစ်ဖြစ်လျှို့ဝှက်ထားတဲ့အချက်အလက်တွေကို app စုံတွဲတွေက online ပေါ်မှာလွယ်လွယ်ရှားနိုင်အောင်လုပ်ပေးနေတာကိုတွေ့ရတယ်လို့သက်ဆိုင်တဲ့ app ပဲတည်တဲ့အရေးကြီးတဲ့အချက်တွေကိုတခြား app တစ်ခုကရယူနိုင်ခွင့်ပေးတာမျိုးတွေလည်းတွေ့ခဲ့တယ်အထူးသဖြင့်ကိုကြိုက်တဲ့ဖုန်းခေါ်တဲ့အသံထည့်နိုင်တဲ့ app တို့နေဆွဲတို့အချိန်တို့ကိုကိုကြိုက်တယ်လို့ပေါ်အောင်လုပ်ပေးတဲ့ widget app တို့နောက် emoji app တို့ကအနည်းအများဆုံးပဲတဲ့ကိုသားညုံရဲ့
smartphone သုံးတဲ့သူတွေအနေနဲ့အရေးမကြီးဘူးမလို့ထင်လို့ရှိရင် app တွေကိုကိုယ့်ဖုန်းထဲမှာ download မလုပ်တာအကောင်းဆုံးပါပဲနောက်ဒီ app တွေကတောင်းတဲ့ခွင့်ပြုချက်တွေကိုလည်းအသေးစားကြည့်ပြီးမှခွင့်ပြုချက်ပေးသင့်ပါတယ
် cyber လုံခြုံရေးအတွက်ဆောင်ရွက်နေတဲ့ defense advanced research project agency ရဲ့ရံပုံငွေနဲ့အခုလေးလာမှုကိုလုပ်ခဲ့ကြတာပါဗာဂျီးနီးယားတက်ကကွန်ပျူတာပညာရှင်တွေအပြင် Southern Illinois တက်ကတူကဒီလက်ထောက်ပါမောက်ခတယောက်လည်းအဲ့ဒီလေးလာမှုထဲမှာပါပါတယ်သူတို့ရဲ့လေးလာတွေးရှိချက်စစ်တမ်းကိုဒီ UAE ရအဘူဒါဘီမှာလုပ်ခဲ့တဲ့ကွန်ပျူတာဆက်သွယ်ရေးလုံခြုံရေးဆိုင်ရာအာရှညီလာခံမှာဧပြီလ3ကပဲစာတမ်းတင်ခဲ့ကြပါသေးတယ
် Android စနစ်သုံးဖုန်းတွေထဲက App တွေတစ်ခုနဲ့တစ်ခုဆက်သွယ်ပြီးတော့အချက်လက်တွေကိုဘယ်လိုမျှဝေနိုင်တယ်လဲဆိုတာနဲ့ပတ်သက်လို့ပထမဆုံးစနစ်တကျကြီးကြီးမားမားလေးလာတဲ့လေးလာမှုလည်းဖြစ်သေးပါလက်ရှိမှာဒီ application တွေရဲ့လုံခြုံရေးနဲ့ပတ်သက်တဲ့စီမင်းစည်းကမ်းတွေကတိတ်ပြီးတော့တင်းတင်းကြပ်ကြပ်မရှိလာသေးတော့သူတည်သူတွေကသူတို့ရဲ့သူတည်သနာစာတန်းကနေပြီးတော့ app ဖန်တီးရဲ့ဒီ software developer တွေအနေနဲ့ပို့ပြီးလုံခြုံစိတ်ချရတဲ့ application တွေဖန်တီးဖို့စဉ်းစားသုံးသပ်မယ်လို့ပြောနေတယ်လို့ပြောကြပါတယ
်ဖုန်းပိုင်ရှင်တွေအနေနဲ့လည်းကိုယ့်ဖုန်းထဲ download လုပ်တဲ့ application ကဘာလဲဆိုတာကိုပို့ပြီးတော့သတိရှိသွားကြလိမ့်မယ်လို့မျှော်လင့်တယ်လို့လည်းသူတည်သူတွေကပြောကြပါတယ်နောက်ပြီးတော့ဒီ App Store တွေအနေနဲ့လည်းသူတို့စီမှာရယူနိုင်မဲ့ App တွေကိုတခုချင်းစီလုံခြုံမှုရှိမရှိစစ်မဲ့အစား Virginia တက်ကသူတည်သူတွေလုပ်တယ်လို့မျိုး App တွေတခုနဲ့တခုတွဲပြီးတော့မှ App စုံတွဲတွေကဘလို့လုံခြုံရေး Hardware တွေရှိနိုင်မလဲဆိုတာကိုစမ်းစစ်သင့်ပြီလို့ပညာရှင်တချို့ကလည်းထောက်ပြနေကြပါတယ်ရှင
်မဆူမြတ်မော်စီစဉ်ပြီးကိုသားညိုကုညီတင်ဆက်ထားတဲ့ blogger တွေပြောသည်မှအစီအစဉ်ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တင်ဆက်လာတဲ့ညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့တင်ဆက်ပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန့်ရောင်တင်လွှာအစီအစဉ်ရဲ့အလဲပါ။အနုပညာလောကနဲ့ကမ္ဘာတလွှာချင်းရှားကြော်ကြားသူတွေရဲ့တင်တူတူထော်ရတွေကိုမအေးတန်နာကျော်ကစူးစီးပြီးတက်တန့်ရောင်တင်လွှာကဏ္ဍမှာတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးဆင်းရဲကြွရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့မြန်မာနိုင်ငံကလူအခွင့်အရေးခြေနေနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်းပြောတဲ့အန်ဂျယ်လီနာဂျိုလီလေဒီဂါဂါကတော့နေမကောင်းလို့ဥရောပဖျော်ဖြေခီးစဉ်ကိုဖျက်လိုက်ရပါတယ်ဒီလိုမျိုးကမ္ဘာဒေါ်လာကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ဟောလိဝုဒ်ရုပ်ရှင်မင်းသမီးအန်ဂျယ်လီနာဂျိုလီတယောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာအတော်လေးကိုအလုပ်များနေခဲ့တာပါFirst they killed my father ဆိုတဲ့သူရဲ့ရုပ်ရှင်ကအထူးပွဲကိုတော့ Toronto နိုင်ငံတကာရုပ်ရှင်ပွဲတော်မှာတင်းလာနေကပြသခဲ့ရမှာ Jolie တယောက်သူရဲ့ကလေးတွေနဲ့အတူတက်လာပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ September 14ရက်နေ့ကတော့ New York မှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့ဂုဏ်သူးဆောင်တန်တမန်ခန့်အပ်ခံထားရတဲ့ Jolie တယောက်ကုလသမဂ္ဂဌာနချုပ်မှာတွားရောက်ပြီးတော့အတွင်းရေးမှူးချုပ် Antonio Guterres နဲ့အတူဓာတ်ပုံတွေ့ရိုက်ခံခဲ့ပါတယ်။မင်းသမီးဂျိုလီရဲ့နောက်ဆုံးရုပ်ရှင်ကသူကိုယ်တိုင်ဒါရိုက်တာလုပ်ပြီးတော့ Long On ဆိုတဲ့ကမ္ဘောဒီးယားဇာညွန့်စရာနဲ့အတူဇာညွန့်ရေးရိုက်ကူးတာပါ1980ခုနှစ်ကာလတွေတုန်းကခမာနီကွန်မြူနစ်ပါတီကနေပြီးတော့ကမ္ဘောဒီးယားပြည်သူတွေအပေါ်မှာနှိမ်ပန်းနှိပ်စက်တတ်ချက်တာတွေကိုအခြေခံပြီးတော့ဖြစ်ရမှန်ဇာလန်ရိုက်ကူးထားတာပါအဲ့ဒီကာလတွေတွင်မှာကမ္ဘောဒီးယားနိုင်ငံတွင်မှာယောဂဗီယာတွေဖြစ်တဲ့ငတ်မမှုတွေဖြစ်သလိုတတ်ချက်မှုတွေကြောင့်လည်းလူတသန်းကျော်သေဆုံးခဲ့ရပါတယ်အဲ့ဒီအတွက်ခမာနီအစိုးရမှတာဝန်ရှိရဲ့လို့သတ်မှတ်ထားကြတာပါ
အဲ့ရဲ့မတိုင်ခင်တနင်္ဂနွေနေ့ကတော့ဝေါ်တန်ဆွန်တက်အပတ်စဉ်ကြားမယ်သတင်းစာတစ်စောင်နဲ့တွေ့ဆုံမေးမြန်းခဲ့မှာမြန်မာနိုင်ငံရဲ့ရိုဟင်ဂျာမွတ်စလင်တွေတိုက်ခိုက်ခံရတဲ့ကိစ္စတွေပေါ်မှာစိုးရိမ်ကြောင်းပြောခဲ့ပါတယ်သူရဲ့နောက်ဆုံးရိုက်တဲ့ရုပ်ရှင်ကတော့သူ့ရဲ့အကြီးဆုံးမွေးစားသားလေးမက်ဒော့ရဲ့မိခင်နိုင်ငံဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံမှာရိုက သူတွားရောက်ခဲ့ပြီးတဲ့နောက်မှာ Maddox ကိုတားအဖြစ်နဲ့မွေးစားခဲ့တာဖြစ်ပါတယ်ရှင်ဆိုတော့လေးလေးကားကဟာခန္ဓာကိုယ်နာကျင်မှုဝေဒနာပြင်းပြင်းထန်ထန်ခံစားရပြီးတော့ဇေဝကုသမှုခံရမှာဖြစ်လို့သူ့ရဲ့ကဘာလှည့်ဖြော်ရည်ခီးစဉ်တွေကဥရောပပွဲစဉ်တွေကိုရက်ရွှေဆိုင်းလိုက်တယ်လို့စက်တင်ဘာ18ရက်နေ့တနင်္လာနေ့ကပဲကြေညာသွားပါတယ်။စပိန်နိုင်ငံဘာစီလိုနာမှာစက်တင်ဘာလ22ရက်နေ့စတင်တဲ့ဥရောပဖြော်ရည်ပွဲစဉ်တွေကို2018ခုနှစ်အစောပိုင်းထိရွှေ့ထားမယ်လို့ကြေညာသွားတာပါ။အသက်32နှစ်အရွယ်အဆိုတော်လေးဒီကာကာဟာကြွက်သားရည်နာကျင်တဲ့ဝေဒနာကိုခံစားနေရပြီးတော့ပြီးခဲ့တဲ့တရင်ဘက်ကရီယိုဒေဂျေနီရိုမြို့မှာလုပ်တဲ့ဂီတပွဲတော်တစ်ခုကိုပါမတည့်ရောက်နိုင်ခဲ့ပါဘူး။အစိုးရလေဒီကာဂါဟာဂျိုအန်နာဆိုတဲ့သူ့ရဲ့နောက်ဆုံးတချင်းငွေကိုကြော်ညာတဲ့အနေနဲ့ဒီတချင်းငွေနာမည်နဲ့ဥရောပဖြော်ပြပွဲစဉ်ကိုစပိန်နိုင်ငံဘာစီလိုနာမြို့တော်မှာစက်တင်ဘာလ22ရက်နေ့မှာစတင်ပြီးတော့အဲဒီကနေသတင်း6ပတ်ကြာဥရောပတဝမ်းကိုလှည့်လည်ဖြော်ပြဖို့အရင်ကအစီအစဉ်ထားခဲ့တာဖြစ်ပါလိမ့်ရှင်ဒီတက်ရောက်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah. Oh yeah, oh yeah.
အနုပညာလောကနဲ့သင်ရှားကြော်ကြားသူတို့ရဲ့သတင်းတူတူထထော်ရီကိုမအေးတနာကျော်ကစူးစီးတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရဲသောသရှင်တွေနားဆင်လို့ရဲတည်တခြင်းတွေတောင်းယူလို့ရဲဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တည်းရဲ့ဆက်သွယ်လို့တွေအတွက်ကတော့1-239-999-999လေးကိုခေါ်ဆိုနိုင်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ရန်ကုန်မြို့လို့လိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။အခုတော့အပတ်စဉ်ခဏနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ခုတစ်ပတ်အစီအစဉ်မှာတော့မငိမ့်ချမ်းမေရဲ့ယုံကြည်ရကိုနားဆင်ကြပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
ကျွန်တော်တို့ဖွင့်လျက်စဉ်းစားရတယ်။မတို့ဒီမလို့ဖွင့်စီမှာဒီမိုကရေစီရဲ့ကျင့်မှုထုံးအောင်မတို့ပါလို့လုပ်နိုင်တယ်။ပထမတစ်ချက်ကတော့ဒီမိုကရေစီရဲ့ကျင့်မှုရဲ့အဓိကအခြေခံကတော့အသိခံနိုင်မှုပေါ့နော်။ဒီတော့ဒီမိုကရေစီရဲ့ကျင့်မှုရဲ့အခြေခံတွေဖြစ်တဲ့ကျောင်းနဲ့ပြည်တော်အပြန်နဲ့လေးစားတာ၊တအူးရဲ့တရှိမှုနဲ့တအူးကလက်ခံတာ၊တအူးရဲ့ထင်မြင်ချက်ကိုတအူးကလေးစားတာ၊အစရှိတဲ့ရင်ကျင်းမှုတွေကျွန်တော်တို့စတင်ပြီးတော့သိချင်းပြီးခင်လေဒီတော့ကျမတို့ဘာကြီးစလုပ်ဖြစ်လဲဆိုတော့တချို့နေတွေကိုတွားတယ်နေတွေကိုတွားပြီးတော့နေရလူငယ်တွေတချို့စာဖတ်တဲ့လူငယ်တွေနဲ့ပေါင်းပြီးတော့ကျမတို့စကားဝိုင်းလေးတွေလုပ်တယ်ဒီဒီမိုကရေစီနဲ့ပတ်သက်တဲ့ဒီမိုကရေစီရင်ကျေးမှုနဲ့ပတ်သက်တဲ့စကားဝိုင်းတွေလုပ်ခဲ့တယ်ဒီမိုကရေစီရင်ကျေးမှုနဲ့ပတ်သက်တဲ့အသိပညာတခုကတော့ဟိုဖြစ်မှာမျိုးပါနေတဲ့မျိုးနေတွေလူငယ်တွေစီကိုလည်းလည်းလည်းဖြစ်ဖြစ်တော့ရောက်သွားခဲ့ပါလိမ့်ရှင်ဒီတော့ကျမတို့ကဒီမိုကရေစီရင်ကျေးမှုတရက်ကိုထူထောင်တဲ့အခါမှာဟိုကျမယုံကြည်ထားတာတခုကတော့ဒီမိုကရေစီရင်ကျေးမှုတရက်ကတကယ်ကိုခိုင်ခိုင်မာမာနဲ့တည်ထောင်နိုင်မှုဆိုလို့ရှိရင်ကြောက်မှာပါ။ဒါကြောင့်လဲဆိုတော့ကျမတို့လူဖွဲ့စီက250ကျော်60မီပါဖြည့်ဆည်းခံလိုက်ရတဲ့လူဖွဲ့စီဖြစ်ပါတယ်။နောက်တစ်ချက်ကကျတော့ကျမတို့လူဖွဲ့စီကပညာရေးနဲ့ပတ်သက်ပြီးတော့လည်းဟိုတော်တော်ကြီးကိုဖြည့်ဆည်းခံထားတဲ့လူဖွဲ့စီကဒါအားလုံးနဲ့တည်ပါတယ်။ဒီတော့ကျမတို့လူဖွဲ့စီကပညာတွေလည်းတက်ရမယ်။လူငယ်တွေကပို့ပြီးတော့စာရေးဖတ်လာရမယ်။လူငယ်တွေအသိဉာဏ်ပွင့်လင်းလာရမယ်။အခုကကြတော့ကျမတို့လူဖွဲ့စည်းမှာတကယ်ကိုတရားမျှတတဲ့စနစ်တွေပေါ်ပေါက်လာလို့ဆိုရင်ကျမတို့လူဖွဲ့စည်းကအတူတူတက်ဖို့လည်းလိုပါတယ်လက်ကျင့်တက်ဖို့လည်းလိုပါတယ်ကိုယ်ကင်ထားတဲ့ဝါရအမှားတွေကိုလွှတ်ချခဲ့ဖို့လည်းလိုပါတယ်ဒီတော့က
Tomorrow read the San Hanganima Bari Chinim Lila Yame, Lungeria Nere Asimadia Lila Niame, Asimadia Lila Naimala Toga Jamasibai. Tomorrow Nanga Lula Pagan Bujon sang up Yogi by. Tomorrow, Dumya, Nana Nanushi, and Korea, Sena Lama, Nanga de la Nama, Nami Malu, tomorrow Yogi by. You go tomorrow Nanga Wu, Bobby Punu to the season as we in. Tomorrow Lupezi, Bobby or Agamon at his season as we in. Tomorrow Lungeria. ပေါ်ပြီးတော့လေးလာရမှာပဲပို့ပြီးတော့လေဒီမိုကရေစီရင်ကျင်းမှုတွေကိုလူ့ဖွဲ့စည်းတဲ့ရိုက်သွင်းနိုင်မှာတော့ကစမှာဖြစ်ပါတယ်ဒီညမှာကျွန်မကစကလုံး၃လုံးနဲ့ပြောချင်ပါတယ်တဘာဝဆိုရဲစကလုံးနေချာရဲပြီးတော့ပြုစုပြုထောင်ရဲဆိုရဲစကလုံးနာချာရဲပြီးတော့ရင်ကျင်းမှုဆိုရဲစကလုံးကားချာရဲပါအဲ့တော့တဘာဝဆိုတာတော့အခုလက်ရှိကျွန်မတို့လူ့ဖွဲ့စည်းဖြစ်ပြနေတဲ့အခြေအနေပဲကျွန်မတဘာဝ
ဒီမိုကရေစီရင်ကျေးမှုဆိုတာကိုဘယ်လိုမှလက်ကမ်းမရအောင်ကျမတို့လူ့ဖွဲ့စည်းကိုတူးတူးပြောထောင်မှာဖြစ်မှာဖြစ်ပါတယ်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘယ်လိုအကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်
။မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါရဲ့ရှင်။ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရဲ့ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုတ္တအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com ကို email ပို့ပေးစီထင်ပါလိမ့်ရှင် VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီထိ line တိုမီတာ30နဲ့58တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါအခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးပါအောင်ကျန်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်တော်မြို့နယ်ခမောင်းစိတ်အုပ်စုတွင်ကနေအစုလိုက်မြုံနှံခံထားသူအလောင်း18လောင်းဒီကနေ့ထပ်ပြီးတော့တွေ့ခဲ့ပါတယ်။ဒါဟာဆိုရင်နှစ်ရက်တာအတွင်းအစုလိုက်မြုံနှံခံထားရတဲ့တေဆုံးသူစုစုပေါင်း45ဦးရဲ့ရွာလောင်းတွေကိုရှာဖွေတွေ့ရှိတာဖြစ်ပါတယ်။တေဆုံးသူတွေဟာဒေသတွင်းလူနည်းစုဟိန္ဒူဘာသာဝင်တွေဖြစ်တယ်လို့လည်းအစိုးရကထုတ်ပြန်ပါတယ်။ IRS အစွန်းရောက်အကျန်းဖက်သမားတွေရဲ့လက်ချက်ဖြစ်တယ်လို့လည်းရခိုင်ပြည်နယ်ရဲမှုကြီးအောင်မြတ်မိုးက VOA ကိုအတည်ပြုပြောဆိုထားပါတယ်။နိုင်ငံရှိခိုးတို့ကနေခီးသွွားတဲ့အမေရိကန်ပြည်တော်စုတွင်ဝင်ရောက်ခွင့်အပေါ်ကတ်သက်ချက်တွေပြတ်ထန်းလိုက်တဲ့ခီးသွွားလာခွင့်တိုက်မြှင့်မှုပြင်ဆင်ချက်ကိုမနေ့တနင်္ဂနွေနေ့တုန်းကအမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးထုတ်ပြန်ပါတယ်။ဒီကတ်သက်ချက်တွေကအောက်တိုဘာလ18ရက်နေ့မှာစတင်တက်ရောက်မှာဖြစ်ပြီးချက်၊ Iran ၊ Libya ၊ North Korea ၊ Syria ၊ Venezuela နဲ့ယမန်နိုင်ငံတို့ကပြည်သူတွေအပေါ်မှာတက်ရောက်မှုရှိမှာဖြစ်ပါတယ်။အကြံဖက်ဝါရဆိုင်ရန်နဲ့တခြားကိစ္စရပ်တွေမှာအမေရိကန်နဲ့တည်င်းအချက်လည်းမျှဝေဖို့နိုင်ငံသုံးခုတို့ကညှင်းဆန်ခဲ့တာလို့လည်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။အမေရိကန်နိုင်ငံတော်တချင်းတီဆိုချိန်မှာမတ်တက်ရအယုသေးပေးဖို့အမေရိကန်ဘောလုံးသမားတွေညှင်းဆန်တဲ့ကိစ္စကလူမျိုးရေးနဲ့ဘာမှမဆိုင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ပြောဆိုလိုက်ပါတယ်။အကစားသမားတွေကတော့အမေရိကန်ပြည်ထောင်စုတွင်ကလူမျိုးရေးခွဲခြားမှုတွေလူနည်းစုတွေအပေါ်ရဲတွေရဲ့လူမဆန်စားပြုမှုမှုတွေကိုဆန့်ကျင်တဲ့အနေနဲ့လောက်တာလို့ပြောဆိုတာပါဒူးထောက်တဲ့ကိစ္စနဲ့လူမျိုးရေးဘာမှမဆိုင်ဘူးလို့သမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားပြီးဒီကိစ္စကနိုင်ငံအလံတော်နဲ့အမျိုးသားတချင်းကိုလေးစားမှုနဲ့သာသက်ဆိုင်တယ်လို့လည်းသမ္မတကဒီကနေ့ပြောဆိုလိုက်ပါတယ်ရှင်။တရင်အချင်းချုပ်ကမတင်ရထက်ကကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Tech Zone ဖြစ်ပါတယ်။ View American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီချိန် Line Dometer 30 40 48 50နဲ့ Line Lameter 190ရုပ်ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနံလာပါ
This program has come to you from the Voice of America, Washington.